Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာ။တော်ရရှိများရှင်းလန်းချမ်းမြေကြပါစေ။ UAE American Dam မြန်မာပိုင်းစီစဉ်ရဲ့2018ခုနှစ်စက်တင်ဘာလ19ရက်တနင်္လာနေ့မနေ့ဖက်စီစဉ်နေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24.50 52တူကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။ UAE ရဲ့ Facebook စာမျက်နှာဖြစ်တဲ့ UAE Burmese News မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ကြပါတယ်ခင်ဗျာ။ကျွန်တော်ဆမ်မိုးပြပါ။ကုမနခင်စီစဉ်နေတာဝန်ယူတင်ဆက်ပေးပါပါခင်ဗျာ။
မင်္ဂလာပါရှင်ကျွန်မခင်မြတ်တပ်ပါဒီမနက်ခင်းသတင်းတွေကိုကိုကြိုကြိုသိနေတူကြီးညာပေးမှာပါအမေရိကန်အရှေ့တောင်ပိုင်းဒေသဟာ Florence Hurricane မုန်တိုင်းတံကိုခံနေရဆဲဖြစ်ပါတယ်အာရှဒေသမှာတိုက်ခတ်နေတဲ့တိုင်ဖုန်းမုန်တိုင်းမန်ကုတ်ကတော့အခုအခါမှာတရုတ်နိုင်ငံတောင်ပိုင်းကိုဝင်ရောက်နေပါပြီဘင်္ဂလားဒေ့ရှ်မှာခိုလုံးနေတဲ့ရွန်ဂျာဒုက္ခသည်တွေအတွက်အိန္ဒိယအစိုးရကနောက်ထပ်ကူညီကယ်ဆယ်ပစ္စည်းတွေထပ်ပြီးတော့ပေးဖို့အတွက်ပြင်ဆင်နေပါပြီဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုဆမ်မိုးဝေ
ဟုတ်ကဲ့ကောင်းပါခင်ဗျာအဲ့လိုမနေ့ကနားဆင်ကြရမယ့်စီစဉ်နေမှာဆိုရင်ရန်ကုန်မြို့မှာအချင်းချခံထားရတဲ့ဒရင်တော့နှစ်ယောက်ကိုပြန်လှုပ်ပေးဖို့အတွက်ဒရင်သမားတွေနဲ့တက်ကြွလှုပ်ရှားသူတွေဆန္ဒပြပွဲတစ်ခုပြုလုပ်ခဲ့ကြပါတယ်မြို့တော်ခမ်းမအနီးမှာပြုလုပ်ခဲ့တဲ့ဆန္ဒပြပွဲကကြွေးကြော်တန်းတွေကိုကြားခဲ့ရတာပါဒရင်တော်ကိုတက်ဆက်တဲ့ခါမှာအပြည့်စုံနားဆင်ရပါမယ်အဲ့ဒါအပြင်စမဖုန်းတွေပေါ်များလာတဲ့အချိန်မှာတရင်မှန်တရင်မှားဘလို့ရွေးချယ်စီစစ်နိုင်မလဲနီးပညာရှင်တွေတုံ့နဲ့တုံ့သက်ထားတဲ့ဆွေးနွေးခန်းအစီအစဉ်မြန်မာပြည်ကပေးစာကဏ္ဍနဲ့တရင်စာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းတုံ့သက်ချက်ကမ္ဘာတစ်လွှာထူးခြားစံပြတရင်များစတဲ့အပတ်စဉ်စီစဉ်တွေတင်ဆက်ပေးမှာပါအခုရင်းဆုံးတော့နောက်ဆုံးရနိုင်ငံတကာတရင်တွေကိုဒေါခင်မျိုးတက်နဲ့ကိုကျော်ကျော်သိန်းတို့ပြောပြကြပါလိမ့်မယ်ခင်ဗျာ
American ရှေ့တောင်ပိုင်းဒေသမှာ Florence Hurricane မုန်တိုင်းတံကိုခံနေရဆဲဖြစ်ပြီးမြောက်ကရိုလိုင်းနားပြည်နယ်ထဲမှာတော့မုန်တိုင်းကြောင့်မိုးနဲ့အတူရေကြီးတဲ့တံကိုခံနေရပါတယ်။ဒေသခံတွေရေကြီးတဲ့အန္တရာယ်သတိထားကြဖို့ရာသီဥတုသတိပေးချက်တွေကိုနားထောင်ကြဖို့နဲ့ဘေးလွယရှောင်ခိုင်းတဲ့အခါမှာစိတ်ချတဲ့နေရာကိုရွှေ့ပြောင်းကြဖို့အတွက်မြောက်ကရိုလိုင်းနားပြည်နယ်အုပ်ချုပ်ရေးမှူး Ray Cooper ကတနင်္လာနေ့သတင်းစာရှင်းလင်းပွဲမှာထပ်ပြီးသတိပေးပါတယ်။ဒါအပြင်ရေရှမ်းနေတဲ့လမ်းတွေမှာရေကလက်မအနှင်းငယ်ပဲရှိတာတော့ကားတွေမျောသွားနိုင်တဲ့အန္တရာယ်ရှိနေတာမို့အဲ့ဒီလမ်းတွေပေါ်ကားဖြတ်မမောင်းကြဖို့လည်းတိုက်တွန်းပါတယ်။ Florence Hurricane မုန်တိုင်းဟာ Atlantic သမုဒ္ဒရာအလယ်ပိုင်းကိုဥတီပြီးတဖြည်းဖြည်းရွေးရှမ်းနေတာဖြစ်ပါတယ်။အခုကမှလေဖိအားနဲ့ရံဝန်းအဖြစ်ရှိနေပေမဲ့ American ပြည်ထောင်စုအရှေ့တောင်ပိုင်းတချို့ဒေသတွေမှာတော့မိုးရေချိန်လက်မှအတော်များများအထိရွာသွန်းနိုင်တယ်လို့သတိပေးချက်တွေထုတ်ပြန်ထားပါတယ်။အခုချိန်ထိဒီမုန်တိုင်းကြောင့်သေဆုံးသူ14ဦးနဲ့မနေ့ရှိနေပါပြီ။တချို့မြို့တွေဟာရေကြီးတဲ့ဒဏ်ကြောင့်ဆက်သွယ်လုံးဝပြတ်တောက်နေပါတယ်။အဝေးပြေးလမ်းမကြီးတွေရေလွှမ်းနေပြီးနေအိမ်ပေါင်း9သိန်းကျော်လျှက်စစ်မီမရပဲဖြစ်နေပါတယ်။မြောက်ကိုလိုင်းနားပြည်နယ်တွင်းကနေရာအတော်များများကိုလေးစနမောင်းအန္တရာယ်သတိပေးချက်တွေထုတ်ပြန်ထားပါတယ်။မြောက်ကိုလိုင်းနားပြည်နယ်ရဲ့မုံတိုင်းတံအပြင်းထန်ဆုံးခံရတဲ့မြို့က New Bern မြို့ပါ။လက်ရှိမှာလေးတိုက်နှုန်းတစ်နာရီ34မိုင်လောက်ရှိပြီးမိုးရေချိန်15လက်မကနေလက်မ20အထိရွာသွန်းနေတာဖြစ်ပါတယ်။မြေရေအတော်နဲ့ကြဖို့မရှိတဲ့အတွက်ရေကြီးရေရှမ်းမှုအန္တရာယ်ရက်တော်ကြာဆက်ရှိနေမှာဖြစ်ပါတယ်။အခုချိန်ထိ Florence မုံတိုင်းဟာအသက်အန္တရာယ်ချိန်ချောက်မှုရှိတဲ့မုံတိုင်းဖြစ်ရှိနေသေးတယ်လို့မိုးလေဝသပညာရှင်တွေကသတိပေးနေပါတယ်။
ဒီနိုင်ငံတော်မှန်ကလူကြီးထူထပ်တဲ့ဂွမ်တောင်းဒေသကိုတနင်္လာနေ့မှာမန်ကွတ်တိုင်ဖုန်းမုန်တိုင်းအပြင်းထန်ဝင်ရောက်တိုက်ခဲ့ပါတယ်။ဟောင်ကောင်ကျွန်းကိုတိုက်ခဲ့ခြင်းတွေကတော့အပြင်းထန်မိုးရွာပြီးလေတိုက်နှုန်းတစ်နာရီ124မိုင်ကျော်ထိရှိပါတယ်။အာရှဒေသကိုဝင်တိုက်တဲ့မုန်တိုင်းတွေထဲမှာဒီနှစ်အတွင်းအင်အားအပြင်းဆုံးလို့သတ်မှတ်ထားတဲ့မန်ကွတ်မုန်တိုင်းရန်ကနေလူကင်းဖို့အတွက်ဂွမ်တောင်းပြည်နယ်ကလူပေါင်း 1.4 သန်းကျော်ကိုရှေ့ပြောင်းပေးထားပါတယ်။တရုတ်သတင်းမီဒီယာတွေမှာဖော်ပြချက်အရတရုတ်တောင်ပိုင်းမှာအခုချိန်ထိဆိုရင်လူ2ဦးသေဆုံးတဲ့သတင်းရထားပါတယ်။ဖိလစ်ပိုင်မှာတော့ဒီမုန်တိုင်းကြောင့်လူ90ထဲမှနေသေဆုံးထားတာပါ။ဟောင်ကောင်ကျွန်းမှာမုန်တိုင်းအန္တရာယ်သတိပေးချက်ကိုအဆင့်အမြင့်ဆုံးနံပါတ်10အထိတိုးမြင့်သတ်မှတ်ပြီးသတိပေးထားပါတယ်။ဟောင်ကောင်မိုးလေဝသဌာနကအများပြည်သူအနေနဲ့အပြင်းကုန်မှုတွေဖဲအဆောက်အဦတွေအတွင်းဘေးလွတ်ရာမှာခိုလုံနေကြဖို့အထူးပန်ကြားချက်တစ်ခုထုတ်ပြန်ထားပါတယ်။ဒါပေမဲ့လည်းအဲ့ဒီပန်ကြားချက်ကိုလူတိုင်းကလိုက်နာကြတာမဟုတ်ဘဲပုံမှန်ရက်တွေနဲ့မတူလူနဲ့ရင်အသွားအလာကင်းရှိနေတဲ့လမ်းပေါ်ထွက်ကြည့်ခြင်းတွေမုန်တိုင်းကိုဓာတ်ပုံဗီဒီယိုရိုက်ယူခြင်းနဲ့ကဘာလက်ခီးတွေတွေရှိနေစေပါဒီနိုင်ငံရဲ့လောင်းကစားဗဟိုချက်နေရာဖြစ်တဲ့မကာအိုကျွန်းမှာတော့ကက်ဆီနိုလောင်းကစားရုံတွေအားလုံးကိုပိတ်ထားပါဗျ။
ထ ထရမ့်အစိုးရအဖွဲ့ကတရုတ်ကုန်ပစ္စည်းတွေပေါ်မှာနောက်ထပ်အခွန်တိုးကောက်ခံမှုတွေလုပ်မယ်ဆိုရင်ဒီလကုန်ကျင်းပဖို့လုပ်နေတဲ့ American ပြည်တော်စွန့်တဲ့ကုန်သွေးဆိုင်ရာဆွေးနွေးမှုတွေမှာတရုတ်ကမပါဘဲနေဖို့ဖြစ်လာနိုင်တယ်လို့တရုတ်အရာရှိတွေပြောကြားချက်ကိုကိုးကားပြီးတနင်္ဂနွေနေ့ထုတ် The Wall Street Journal မှာဖော်ပြပါတယ်။ကုန်သွေးဆိုင်ရာဆွေးနွေးမှုလုပ်ဖို့ American ပြည်တော်စုကအဆိုပြုထားပေမဲ့ American ဒေါ်လာဘီလျံ200ဘူးတရုတ်ကုန်ပစ္စည်းတွေပေါ်မှာ American ကနောက်ထပ်အခွန်ကောက်ခံဖို့အတွက်စီစဉ်နေတယ်လို့ဆိုပါတယ်။ခေါင်းမှာတနက်တည်ပြီးညှိနှိုင်းတာမျိုးတရုတ်နိုင်ငံကလုပ်မှာမဟုတ်ဘူးလို့တရုတ်အကြီးအကဲအရာရှိတူပြောကြားချက်ကိုလည်းကိုးကားပြီးရေးသားထားတာပါ။တရုတ်ခေါင်းဆောင်တွေကိုအကြံပေးနေတဲ့တခြားအရာရှိတွေကတော့တရုတ်က American company တွေလိုအပ်တဲ့ကုန်ပစ္စည်းတွေတင်ပို့မှုကန့်သက်ပြီးချိန်ချောက်ဖို့အတွက်အကြံပြုနေတယ်လို့ဆိုပါတယ်။နောက်ထပ်ကုန်သွယ်ရေးဆိုင်ရာဆွေးနွေးမှုတွေကိုစက်တင်ဘာ20လောက်မှာစတင်ဖို့ American ဘဏ္ဍာရေးဝန်ကြီး Steve Mnuchin ကအဆိုပြုထားတာပါ။တရုတ်ကဒီဆွေးနွေးပွဲတက်ဖို့အစီအစဉ်တွေစတင်လှုပ်ဆောင်ခဲ့ပေမဲ့ဒီသတင်းပတ်တဲ့ American ဘက်ကနောက်ထပ်အခွန်ကောက်ခံမှုလုံလနိုင်ခြေရှိနေတာမို့ဒီဆွေးနွေးပွဲကိုတက်ဖို့မတက်ဖို့စပြီးတော့ပြန်စဉ်းစားလာတာဖြစ်ပါတယ်။
ဣသရေလနိုင်ငံရဲ့လူရတူနဲ့ပတ်သက်ပြီးအပြင်းထန်ကောက်ွယ်ပြောဆိုရရှိတဲ့ဂျူးလူမျိုးတက်ကြွလူရှားသူတူကိုပါလက်စတိုင်းဆယ်ကျော်သက်လူငယ်တူကဓားနဲ့ထိုးတက်တဲ့လူရဟာအကြမ်းဖက်ဝါဒကင်ဆွဲတဲ့လူရဖြစ်တယ်လို့ဣသရေလနိုင်ငံကပြောပါတယ်။ဣသရေလနယ်ပေါ်အမေရိကန်နိုင်ငံသားအီရီဖိုးဒါအက်ဖရက်အခြေချအရနာကကုန်းတိုက်တစ်ခုအပြင်ဘက်မှာတနင်္လာနေ့ကဓားနဲ့ထိုးခံရပြီးတဲ့နောက်တိတ်မကြခင်မှာပဲဆေးရုံမှာကွယ်လွန်သွားတာပါ။ကုန်းတိုက်ထဲကနေဖိုးထွက်လာတဲ့အချိန်သူ့နောက်ကြောကိုဓားနဲ့ဝင်မထိုးခင်မှာပါလက်စတိုင်းဆယ်ကျော်သက်တူဟာကုန်းတိုက်ပတ်ဝန်းကျင်မှာတရာရီကြော်ကြာလှက်ပတ်သွားလာနေတာကိုကုန်တိုက်မှာတပ်ဆင်ထားတဲ့လုံခြုံရေးကင်မရာတွေကရိုက်ယူထားတဲ့မှတ်တမ်းနဲ့ဗီဒီယိုတွေမှာတွေ့ရပါတယ်။ဒါနဲ့ထိုးသူကိုဖူးဒ်ကတနက်ဆွဲထုတ်ပြီးအကြိမ်အတော်များများပြစ်ခတ်ပါတယ်။ဒါကလူအများပြားနဲ့လုံခြုံရေးအဆောင်တူတို့ကလည်းပါလက်စတိုင်းဆယ်ကျော်သက်ကိုတနက်နဲ့ဝမ်းပြစ်ကြတာမှာဒဏ်ရာအနည်းငယ်ချသွားတယ်လို့သတင်းတွေမှာဖော်ပြပါတယ်။အခင်းဖြစ်တဲ့ကုန်တိုက်ဟာအနောက်ဘက်ကန်ဒေသမှာရှိပြီးဂျူးတွေရောပါလက်စတိုင်းတွေပါမကြာခဏသွားလေ့ရှိတဲ့နေရာဖြစ်ပါတယ်။တိုက်ခိုက်သူဟာအီရီဖူးဒ်ကိုတမင်ဥတီတိုက်ခိုက်တာလားတွေ့တဲ့လူကိုတက်ခဲ့တာလားဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသေးပ
ါဘူး VOA American တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေပြီးတော့9နာရီထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9683ညလိုင်းဒိုမီတာ48 kHz 6153ညနဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်မနေ့၈နာရီကနေ၉နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းဒိုမီတာ20 25 32တို့ကနေဖမ်းယူနိုင်စေမယ
်။ VOA American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာခိုးလုံနေတဲ့ရိုဂျာဒုက္ခသည်တွေအတွက်နောက်ထပ်ကူညီကယ်ဆယ်ပစ္စည်းတွေကိုဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာအိန္ဒိယသံတမန်ကြီး Harsh Vardhan Shri Glaga တနင်္လာနေ့မှာပြည်အမှာဖြစ်ကြောင်းဘင်္ဂလားဒေ့ရှ်သတင်းတွေမှာဖော်ပြထားပါတယ်။သံမကြီးကဘင်္ဂလားဒေ့ရှ်နိုင်ငံဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုနဲ့ကယ်ဆယ်ရေးဝန်ကြီးမိုဖာဇယ်ဟူစိန်းချောက်ဒရီမာယာကိုကူညီရေးပစ္စည်းတွေဖြစ်တဲ့ SKO ရေနံစီလီတာပေါင်း 1.3 ကျော်နဲ့ရေနံစီမီးဖို့အလုံးပေါင်း 2,000 ကို Cox's Bazar မှာလွှဲပြောင်းပေးရမယ်လို့ဓာကကအိန္ဒိယတန်ယုံကပြောပါတယ်။ဒါကရခိုင်ပြည်နယ်ကထွက်ပြေးလာတဲ့ရိုဟင်ဂျာတွေရဲ့လိုအပ်ချက်တွေဖြည့်ဆည်းပေးရမှာဘင်္ဂလားဒေ့ရှ်ကိုအိန္ဒိယအစိုးရကပေးနေတဲ့လူသားချင်းစာနာမှုဆိုင်ရာအထောက်အကူတွေတဲ့ကတက်တရအတုပ်ဖြစ်ပါတယ်။2019စက်တင်ဘာလဆန်းတုန်းကအိန္ဒိယအစိုးရကပထမအတုပ်အနေနဲ့ကယ်ဆယ်ပစ္စည်းမက်ထရစ်တန်ချိန်ပေါင်း980ကျော်ပေးရခဲ့တာပါ။ဒီပစ္စည်းတွေထဲမှာဆန်အိတ်တွေ၊ပဲမျိုးစုံ၊တကြားစာစီ၊လက်ဖက်ချောက်၊ခောက်ဆွဲတုပ်တွေ၊ဘစ်ကတ်မုန်တွေနဲ့ခြံလောင်းတွေပါဝင်ပါတယ်။ဒီနှစ်မေလထဲမှာတော့ကယ်ဆယ်ပစ္စည်းမက်ထရစ်တန်ချိန်390ကျော်ပေးရခဲ့တာဖြစ်ပြီးဒီထဲမှာနှုတ်မုန်ကမက်ထရစ်တန်ချိန်100ကျော်၊ငါးချောက်က100ကျော်နဲ့ကလေးအစားစာမက်ထရစ်တန်ချိန်60ကျော်အပြင်မိုးကအင်ကြီး9000နဲ့ရေးစဲစီးတဲ့လေရှည်ဖနက်ကအရန်9000ကျော်ပါဝင်ပါတယ်။
2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲကိုရုရှားကဝင်ရောက်ဆက်ဖက်တဲ့အပေါ်ဆက်လုံနေတဲ့စုံစမ်းစစ်ဆေးမှုဟာဥပဒေအရခွင့်ပြုချက်မရှိဘူးလို့သမ္မတဒေါ်နယ်ထရမ့်ကခိုင်လုံတဲ့အထောက်အထားမပြပဲတနင်္လာနေ့ကပြောဆိုပါရတယ်။အထူးစုံစမ်းစစ်ဆေးမှုရော့ဘတ်မူလာရဲ့စုံစမ်းစစ်ဆေးမှုဟာဥပဒေနဲ့မညီဘူး။ရာဇဝတ်မှုတစ်ခုကိုဆက်ရှာနေတာလို့သမ္မတထရမ့်ကထွတ်ထားမှရေးပါရတယ်။ဒါပေမဲ့လည်းမစ္စတာမူလာကိုအထူးစုံစမ်းစစ်ဆေးသူဖြစ်တရားရေးဌာနကခန့်အပ်ထားတာဖြစ်ပြီးသူ့ရဲ့စုံစမ်းစစ်ဆေးမှုကိုဥပဒေနဲ့အညီလုံဆောင်နေတာဖြစ်တဲ့အကြောင်းတရားသူကြီးတွေကဆုံးဖြတ်ချက်ပေးထားပြီးသားပါ။သူပြောနေကြတိုင်းပဲမစ္စတာထရမ့်ကရုရှားနဲ့ပူးပေါင်းကြံစီလှုပ်ဆောင်နေဆိုတာကိုမဟုတ်မှန်ကြောင်းညင့်ပြီးသူ့ရဲ့တိုက်ခန်းနိုင်ငံခြားရေးဝန်ကြီးအောင်ဟီလာရီကလင်တန်ကသာပူးပေါင်းလှုပ်ဆောင်တာလို့ဆိုပါတယ်။မစ္စတာမူလာရဲ့စုံစမ်းစစ်ဆေးရေးအဖွဲ့ဟာဒေါသထွက်နေတဲ့ဒီမိုကရက်18ယောက်ရှာတွေ့နေတဲ့မြရှာနေကြတဲ့လူတွေတိတ်ကိုမျှတမှုကင်းမဲ့လူမီဒိုင်းပြည်အတွက်စိုးရွားတဲ့လုပ်ရလို့သမ္မတထရမ့်ကပြောဆိုပါတယ်။ဒါပေမဲ့လည်း16လကြာနေပြီဖြစ်တဲ့စုံစမ်းစစ်ဆေးမှုရဲ့နောက်ဆုံးအခြေအနေတွေအပေါ်မှာတော့သမ္မတထရမ့်ကဘာမှမပြောပါဘူး။သူရဲ့မဲဆွယ်စည်းရုံးရေးအဖွဲ့ဥက္ကဋ္ဌဟောင်းပေါ်မနဖူကအကျင့်ပြတ်ချဆောင်မှုဆိုင်ရာဆွဲချက်တွေအတွက်အပြစ်ရှိကြောင်းတောက်ကြံလေးကဝန်ခံလိုက်ပြီး မစ္စတာထရမ့်ရဲ့မဲဆွယ်စီးပွားရေးလုပ်ငန်းတွေနဲ့ပတ်သက်လို့သူတိထားသမျှကိုဖွင့်ပြပြီးစုံစမ်းစစ်ဆေးသူတွေနဲ့ပူးပေါင်းဆောင်ရွက်နေတယ်လို့အစိုးရရှိနေတွေကပြောထားတာဖြစ်ပါတယ်
ရုရှားဆူရကိုဆန့်ကျင်တဲ့တက်ကြွလှုပ်ရှားသူတူကဘာလင်ဆင်းအုံမှာတင်ထားပြီးအစိုးရဆန့်ကျင်လှုပ်ရှားတဲ့နာမည်ကျော်ပူစီရက်ဒေဂီတာအဖွဲ့ကအဖွဲ့ဝင်တွေကတော့သူဟာအစိတ်ခတ်ခံခဲ့ရတယ်လို့ပြောပါတယ်။အစိုးရကိုဝေဖန်တဲ့ရုရှားအွန်လိုင်းသတင်းထုတ်ဝေသူပေါတာဗာဇီလော့ဖ်ဟာအင်္ဂါနေ့တရားရုံးကြားလာမှုနောက်ပိုင်းမှာသူ့ရဲ့မျက်စိကန်းသွားတယ်လို့နားလည်းမကြတော့ပဲလမ်းပါမလျှောက်နိုင်ပဲဖြစ်သွားရတယ်လို့သတင်းတွေမှာဖော်ပြပါတယ်။ဗာဇီလော့ဖ်ကိုပြီးခဲ့တဲ့သတင်းပတ်ထဲမှာမော်စကိုဆေးရုံမှာကုသပေးနေတာဖြစ်ပြီးစနေနေ့နောက်ပိုင်းမှာတော့ Cinema for Peace Foundation ကလင်းဆင်းလုံးကပြီးဂျာမနီကိုပို့ဆောင်ကုသပေးတာပါ။ဒီ Foundation ဟာဗာဇီလော့ဖ်ကိုရောအစိုးရဆန့်ကျင်လှုပ်ရှားတဲ့ Pussy Riot Dictator အဖွဲ့ကိုပါကာလကြာရှည်စွာထောက်ခံမှုပေးနေတဲ့အဖွဲ့ပါ။ဗာဇီလော့ဖ်ရဲ့ဇနီးတဲ့ဖြစ်တဲ့ Dictator အဖွဲ့ဝင်တဦးဖြစ်သူနာဒတာတိုလိုကွန်နီကိုဗာကတော့သူခင်မောင်းကအစိတ်ခံခံရတယ်လို့ဂျာမနီတို့ဘစ်သတင်းစာကိုပြောကြပါတယ်။နောက်တေဂီတာအဖွဲ့ဝင်တဦးဖြစ်တဲ့ဗရိုနီကာနီကိုရှီနာကလည်းဒါဟာအစိတ်မိတာတေကြတယ်လို့ရုရှားဝက်ဘ်ဆိုက်ကိုပြောပါတယ
်။ရုရှားနိုင်ငံမှာလုပ်နေတဲ့ Vostok 2018စီးရေးပြပွဲကြီးရဲ့ဒီစီတစ်ပိုင်းအနေနဲ့စက်တင်ဘာလ16ရက်တနင်္ဂနွေနေ့ကဓာတုလက်နက်နဲ့တိုက်ခိုက်တာကိုတပ်ဖွဲ့ဝင်တွေလေ့ကျင့်ကြပါတယ်။ဓာတုကာဝေးရေးဝန်ဆောင်တွေဝေထားပြီးဒဏ်ငွေကာမျက်နှာပုံးတွေဆစ်ထားတဲ့တပ်ဖွဲ့ဝင်တွေတင်ကားတွေကိုရှင်းလင်းနေတာကိုရိုက်ယူထားတဲ့ဗီဒီယိုကိုရုရှားကာကွယ်ရေးဌာနကထုတ်ပြန်ပါတယ်။ဆိုဗီယက်ပြည်ထောင်စုပြိုကွဲပြီးချိန်ကလေးကဆိုရင်ရုရှားစစ်ဖက်ရဲ့အကြီးမားဆုံးစီးရေးလက်ချိန်ခံကိုတရုတ်နိုင်ငံနဲ့နယ်စပ်နာစိုက်ဘေးရီးယားဒေသအရှိဘက်မှာစက်တင်ဘာလ18ရက်ဒီကနေ့အထိလုပ်နေတာပါ။ဒီစီးရေးလက်ချိန်မှုမှာရုရှားတပ်ဖွဲ့ဝင်3သိန်းပါဝင်ပါတယ်။ရုရှားနဲ့အနောက်နိုင်ငံတွေကြားဆက်ဆံရေးတင်းမာနေချိန်မှာလုပ်တဲ့ဒီစီးရေးပြပွဲကြီးမှာစစ်လေယာဉ်တစ်ထောင်ကျော်နဲ့တင်ကားအစီးရေ36,000အထိလည်းပါဝင်ပါတယ်ခင်ဗျာ။
ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုကျော်ကျော်သိန်းတို့ကြီးညာတွားခဲ့ကြတာဖြစ်ပါတယ်။အခုချိန်ကစပြီးတော့သတင်းလွှာတွေကိုတင်ဆက်တော်မှာမို့မြန်မာပြည်ဆိုင်ရာသတင်းလွှာတစ်ပုဒ်ကိုအရင်ဆုံးနားဆင်ရပါမယ်။ထောင်ဒဏ်ချမှတ်ခံထားရတဲ့ရိုက်တာသတင်းတော့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုပြန်လွှတ်ပေးဖို့တောင်းဆိုတဲ့ဆန္ဒပြပွဲတစ်ခုတနင်္ဂနွေနေ့ကရန်ကုန်မြို့မှာပြုလုပ်ခဲ့ပါတယ်။သတင်းအချက်လက်ရယူခွင့်ဟာပြည်သူ့အခွင့်အရေးသတင်းလွတ်လပ်ခွင့်ကိုပိတ်ပင်တာဟာဒီမိုကရေစီကျဆင်းခြင်းအစရှိတဲ့လက်ကင်ပူစာတွေကင်ဆွဲပြီးတော့သတင်းမီဒီယာသမားတွေနဲ့တက်ကြွလှုပ်ရှားသူတွေစုဝေးပြီးတော့ဆန္ဒပြခဲ့ကြတာဖြစ်ပါတယ်။အကြောင်းစုံကိုမတ်စုမောင်ကစူးစီးတင်ပြထားပါဗျ။နားဆင်ပါ
။ထောင်ခုနှစ်နဲ့ချခံလိုက်ရတဲ့ရိုက်တာသတင်းသမား2ဦးဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့အ мян ဆုံးလွတ်မြောက်ရေးပါဝင်အရသာအစိုးရလက်ထက်ပို့ပြီးတော့မှဖိနှိပ်မှုတွေများလာတဲ့မြန်မာသတင်းမီဒီယာလွတ်လပ်ခွင့်နောက်သတင်းသမားတွေအခက်ကြုံနေရတဲ့သတင်းချက်လက်ရယူခွင့်တွေသတင်းမီဒီယာတိုင်းလွတ်လပ်စွာထုတ်ဖော်ရေးသားခွင့်ဆိုင်ရာအခြေခံဒီမိုကရေစီရပိုင်ခွင့်တွေအပြည့်အဝရရှိရေးအတွက်သတင်းသမားတွေဒီမိုကရေစီအင်အားစုတွေအရက်ဖတ်အဖွဲ့အစည်းတွေကျောင်းသားလူငယ်တွေနဲ့သတင်းလွတ်လပ်ခွင့်ကိုအလေးထားသူတိုင်းပူးပေါင်းပါဝင်ကြတဲ့လူလူလှုပ်ရှားမှုတရက်ကိုတနင်္ဂနွေနေ့ညနေပိုင်းမှာရန်ကုန်မြို့စုလေစည်တီတော်အနီးမြို့တော်ခမ်းမရှိမှာကျင်းပခဲ့ပြီးတော့စုစုပေါင်းလူရာခိုင်နှံလောက်စုဝေးပြီးဆန္ဒထုတ်ဖော်ခဲ့ကြပါတယ်သတင်းမီဒီယာသမားတွေလက်ရှိကြုံတွေ့နေရတဲ့အခက်အခဲတွေပြည်သူအများအကြားသတင်းအချက်အလက်လွတ်လပ်စွာစီးဆင်းခွင့်တွေဟန်တားခံနေရတဲ့အနေအထားတွေကြောင့်သတင်းမီဒီယာလွတ်လပ်ခွင့်လှုပ်ရှားမှုမှာပူပေါင်းပါဝင်ခဲ့တာဖြစ်တယ်လို့လူခွင့်လှုပ်ရှားသူတဦးဖြစ်တဲ့ကိုသက်ဆွေဝင်းကအခုလိုပြောပြပါတယ
်။ကျွန်တော်အနေနဲ့ကတော့မီဒီယာမှုတစ်ခုဖြစ်တဲ့အတွက်ကြောင့်မို့လို့မီဒီယာမှုကိုလက်မခံနိုင်တဲ့အတွက်ကြောင့်မို့လို့ဝင်ပြီးတော့ကျွန်တော်ပူပေါင်းပါဝင်ကြပါမယ်။ကိုယ်ကလူတွေကိုယ်ကျော်လူလူပြဿနာလူတွေကအခုချိန်ပြန်နေမှာပြောတော့မခွင့်နိုင်ဘူးဒီလူပြဒီနိုင်ငံတော်လှုပ်ဝှက်ချက်ကိုတကယ်ဖောက်ပြလို့သူကဒါကိုပြစ်ခံပြီးနေတယ်ဆိုပြီးတော့ပြောရတူတယ်မြင်နေတယ်ပြည်လည်းများရှိအကြာလို့ကျွန်တော်တို့ဒီထက်ကြွလို့ကြားသူရောပြီးတော့ဒီမီဒီယာတွေကတော့ပူပေါင်းပြီးတော့ဒီမုခိစာတွေကိုကျွန်တော်တို့ဒီရည်တည်ဖို့အတွက်ကိုဟာစူးစမ်းပြီးတော့ဒီလိုအမှုကြောင်းနိုင်ဖို့လုပ်မယ်ခင်ဗျာ
ပြည်သူလူထုသတင်းမှန်ရရှိရေးလှုပ်ရှားမှုဖြစ်ပေါ်လာရတဲ့အကြောင်းကိုတော့ကိုရိုင်းဦးဆောင်စီစဉ်ခဲ့သူလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်လှုပ်ရှားမှုအတန်ကအမှုဆောင်ဒါရိုက်တာကိုဆောင်ခါကပြောပြပါတယ
်။ဒီကတင်းတော်နေရာကနေဒီဥပဒေနဲ့ထောင်နေတဲ့အခါမှာခံလိုက်ရတဲ့ပုံမှာကျွန်တော်နိုင်ငံကကြွလှုပ်ရှားတဲ့လူငယ်တွေကဒီပုံမှာအကျဉ်းနဲ့ဒီပေါ်တော့အဲ့ဒီဟာကိုကန်ဗက်ရှင်းထားတဲ့အနေနဲ့ဒီလှုပ်ရှားမှုလုပ်တာပါ။အစိုးရကကျွန်တော်တောင်းဆိုရဲအဓိကတော့ဖြစ်ချက်ကဒီနိုင်ငံရဲ့အခြေအနေကိုလုံးဝသိတဲ့ပုံစံမျိုးအများကြီးပြင်ဆင်ပေးတယ် တော်ဒီဆန္ဒပြပွဲပြီးလည်းတင်ဖြစ်ပါတယ
်အခုလိုမျိုးဆန္ဒထုတ်ဖော်မှုကျင်းပနိုင်ရင်ရန်ကုန်မြို့ကမြို့နယ်ပေါင်း17မြို့နယ်ကလုံခြုံရေးနဲ့အုပ်ချုပ်ရေးအာဏာပိုင်တွေစီကအစစ်အစင်ခွင့်ပြုချက်တောင်းခံခဲ့ရတဲ့အခြေအနေကိုတော့ကိုဆောင်ခါကအခုလိုပြောပြပါတယ
်ကျွန်တော်တို့ပထမစီစဉ်တာကဒီတာမွေဒုက္ခစီမံခန့်ရနေပြောမာဘန်ရဲ့ပိုင်းအထူးရှောက်ဖို့ဆိုပြီးကျွန်တော်တို့သင်ဆုံးချက်တယ်တော့အဲ့တော့အဲ့လန်ထောက်ကဒီရဖို့ကျွန်တော်တို့အဲ့ပြန်ပြီးတင်ခဲ့တယ်ပေါ့နော်အဲ့တော့ဒီနေ့အတွက်နောက်ဆုံးပိတ်အရင်ကမှလည်းသူကအရင်ကလူစားနေတဲ့မြင်းတော်ပဲနဲ့ကျွန်တော်တို့ကခေါ်ပြီးပြေဆုံးတာလေဒါသူနဲ့ဒီခေါ်ရင်းပြီးတော့ဒီဒီနေ့စီမံခန့်ခွဲမှုအုပ်ချုပ်ရေးကော်မတီဆိုပြီးခုလိုဒီအဲဒီရပ်တဲ့ရအုပ်ချုပ်ရေးမျိုးတွေတော့တခြားတော့ဒီအဲဥပဒေကြေညာတွေဒါအကုန်လုံးပါလေဒီအားနေပြီးကျွန်တော်တို့ခေါ်ပြီးနေတော့ပြန်ရတော့လည်းတက်တက်ပါတော့သူ့တော်ကော်မတီနဲ့ဒီအချောင်းကိုခေါ်ပြီးပြောခဲ့တာဗျကျွန်တော်ကလည်းခုမကြည့်တာကိုကျွန်တော်နားလေပြီးတော့ကျွန်တော်တို့ရုပ်ရှင်ကြီးကဆက်လုပ်နေဆိုတာကိုပြောခဲ့တယ်
ပွဲကိုဥဆောင်စီစဉ်သူတွေဘက်ကအချိန်ချင်းခွင်တောင်းခဲ့ကြရပြီးမှနှုတ်မိတ်နဲ့ခွင့်ပြုချက်ရခဲ့ပြီးဆန္ဒမထုတ်ဖော်မီနဲ့ဆန္ဒထုတ်ဖော်နေချိန်မှာရဲလုံခြုံရေးတပ်တွေဘက်ကအင်အားအများအပြားလုံခြုံရေးရယူထားတဲ့အတွက်လုံခြုံရေးစိုးရိမ်မှုတွေဖြစ်ခဲ့ပေမဲ့လို့ထောက်ရှားမှုဟာအနောက်ရှက်မရှိဘဲပြီးဆုံးခဲ့ရပါတယ်။သတင်းသမားတွေအနေနဲ့တော့တနိုင်ငံလုံးအတိုင်းအတာနဲ့သတင်းမီဒီယာလွတ်လပ်ခွင့်ရရှိရေးဆက်လက်ပြီးတိုက်ပွဲဝင်တောင်းဆိုသွားကြမှာဖြစ်ကြောင်းကိုလည်းပြောဆိုခဲ့ကြပါတယ်ရှင်
။မဆုမွန်ပြောပြတော့တာဖြစ်ပါတယ်ခင်ဗျ။အခုဆက်လက်ပြီးတော့နားဆင်ကြမှာကတော့မြန်မာဒီမိုကရေစီရေးရာဆွေးနွေးကမယ်ဖြစ်ပါတယ်မြန်မာနိုင်ငံမှာနှစ်ပေါင်းများစွာသတင်းအမှောင်ချခံခဲ့ရတဲ့အခြေအနေကနေပြီးတော့သတင်းစုံကိုစမတ်ဖုန်းတွေကနေလွယ်လွယ်ကူကူရရှိနိုင်တဲ့အခြေအနေရုတ်တရက်ရတော့တဲ့အတွက်သတင်းမှန်သတင်းမှားဘလို့များရွေးချယ်စီစစ်မလဲဆိုတာကိုဤပညာအခြေခံဝန်ဆောင်မှုတွေပေးနေတဲ့သူတွေကိုမတ်စုမြတ်မွန်ကမေးမြန်းဆွေးနွေးတင်ဆက်ထားတာကိုတော့အခုဒီပတ်ရဲ့မြန်မာရေးဆွေးနွေးကမ်းအစီအစဉ်မှာတင်ဆက်လိုက်ပါရခင်ဗျာနားဆင်ပါ
ဒီလက်ကိုက်စမတ်ဖုန်းတွေကလူတွေအတွက်အဓိကဆက်သွယ်ရေးပစ္စည်းဖြစ်နေုံမကအဓိကဒီသတင်းပေးသတင်းရယူတဲ့ဈေးမြစ်တစ်ခုလည်းဖြစ်လာနေပါတယ်မြန်မာနိုင်ငံမှာလက်ကိုက်ဖုန်းသုံးဆွဲတဲ့သူ90ရာခိုင်နှုန်းကျော်တွေကဒီစမတ်ဖုန်းသုံးတဲ့သူ80ရာခိုင်နှုန်းနီးပါးလုံးသတင်းတွေကိုအွန်လိုင်းပေါ်ကနေအထူးသဖြင့် Facebook ပေါ်ကနေပြီးတော့ရယူကြတယ်လို့ ICT နည်းပညာဖွံ့ဖြိုးရေးဆောင်ရွက်နေတဲ့မီဒီယာကခန့်မှန်းထားပါတယ်ဒီမြန်ဆန်လွယ်ကူတဲ့အပြင်သတင်းပေးတဲ့သူနဲ့သတင်းရယူခြင်းသူတွေကြားမှာသတင်းတွေကိုချက်ချင်းပို့ပေးနိုင်တဲ့အတွက် VOA အပါအဝင်သတင်းဌာနကြီးတွေကအွန်လိုင်းကိုကြားခံတစ်ခုအနေနဲ့အသုံးပြုနေကြရပါတယ်အွန်လိုင်းဆိုတဲ့နေရာမှာလည်းဒီမြန်မာပြည်သူအသုံးများတဲ့ Facebook လူမှုကွန်ရက်ကိုအသုံးချလာကြရပါတယ် Facebook ဟာသတင်းသမားတွေအတွက်အသုံးဝင်တာမှန်ပေမဲ့အထူးသတိထားစရာလည်းဖြစ်ပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ခဲ့တဲ့လူမျိုးဘာသာအခြေခံတဲ့ပဋိပက္ခအတွင်း Facebook လူမှုကွန်ရက်ကိုအသုံးချပြီးတော့သတင်းမှားဖြန့်တာတွေတစ်ဖက်နဲ့တစ်ဖက်အမုန်းပွားစေတဲ့ရေးသားဖြန့်ချီမှုတွေကြောင့်အခြေအနေတွေပိုပြီးတော့ဆိုးစေခဲ့တယ်ဆိုတာကို Facebook CEO Mark Zuckerberg ကိုယ်တိုင်ကလက်ခံအသိအမှတ်ပြုထားပါတယ်။အခုလိုဖြစ်ရတဲ့အကြောင်းကတော့နှစ်ပေါင်းများစွာသတင်းအပေါင်းချခံထားရတဲ့အခြေအနေကနေသတင်းအစုံကိုဗတ်ပေါင်းစုံကနေရယူနိုင်တဲ့အခြေအနေရုတ်တရက်ရောက်သွားတဲ့အတွက်သတင်းမှန်သတင်းမှားတုံ့တက်နိုင်မှုအားနေတဲ့တုံ့တက်ရာကောင်းမှမသိကြဘူးလို့ဖွင့်ပြောမှုအတွက်မြန် ICT အဖွဲ့မီဒိုရဲ့အမှုဆောင်ဒါရိုက်တာမတ်ထထိုင်အောင်ကသူတို့လေ့လာတွေ့ရှိချက်ကိုပြောပြပါရစေ
။ဟိုပထမတစ်ချက်ကတော့ဒီနည်းပညာပိုင်းဟို digital literacy ပေါ့နော် digital ဆက်တို digital အသုံးပြုမှုနှုန်းအားနေတယ်။အဲ့ဒါအဲ့ဒီအားနေတဲ့ဆိုတဲ့အချက်မှာကျွန်တော်တို့ဒီလေ့လာတွေ့ရှိချက်တွေဆိုလေ့လာတွေ့ရှိချက်ထဲမှာဆိုလို့ရှိရင်လေဟိုအင်တာနက်တွေတုံးတယ်တုံးတဲ့နေရာမှာအဲ့ဒီအင်တာနက်တုံးတဲ့20ရာခိုင်နှုန်းလောက်ကပဲမလုပ်တက်လဲဆိုလို့ရှိရင် website တွေကြည့်တတ်တယ် Google မှာတွားပြီးတော့အချက်လက်ရှာတတ်တယ် application တွေကို download ချပြီး install လုပ်တတ်တယ် channel 80ရာခိုင်နှုန်းလောက်ကဒီဟာတွေကိုကျမတို့ရင်းနှီးကျွမ်းဝင်မှုမရှိဘူးမရှိတဲ့အခါမှာဒီ it to online ရဲ့ဒီနည်းပညာနောက်ပြီးတော့ internet ရဲ့သဘောတဘာဝကိုလည်းကိုတိတ်ပြီးတော့နားမလဲကြအောင်နားမလဲတဲ့အခါမှာ internet ကအခုတလောအခုကပို့ပြီးတော့ကျမတို့ကဟိုစိုးရိမ်ရမယ့်အပိုင်းက internet ပေါ်မှာအခုကဘလူမျိုးတွေအများများလာပြီလဲဆိုလို့ရှိရင်သုံးဆွဲသူတွေကိုယ်တိုင်ဖန်တီးလို့ရတဲ့ platform တွေကများလာပြီဟို user generated content လို့ခေါ်တာပေါ့နော်အဲ့ဒါတွေများလာပြီဆိုတော့အဲ့ဒါတွေကဟိုတူတူငါငါကျမတို့ကဒီဟိုဒီဖုန်းလက်ထဲမှာရှိရဆိုလို့ရှိရင် internet ရှိရဆိုလို့ရှိရင်ဒီအလွယ်တကူသုံးပြီးတော့ပေါ့နော်ဟို page တစ်ခုဖန်တီးလိုက်မယ်အဲ့ဒီ page ကဒီသတင်းဟိုဒီကျမတို့လှမ်းပြီးတော့တင်လို့ရတယ်အဲ့ဒီသတင်းတွေကကျမတို့ကဟိုမှန်ကျမလည်းမမှန်ကျမလည်းမမှန်ဘူးဒါပေမဲ့အဲ့ဒီသ ုံးဆွဲတဲ့သူတွေကဒါတွေကိုမသိဘူးဆိုလို့ရှိရင်အော်ဒါကတော့တည်င်းကနေပြီးအမှန်တကယ်တင်နေတာပဲဒါကတော့ဟုတ်မှာပဲဒီကောလာဟာလာကတော့မှန်မှာပဲစသဖြင့်အဲ့လိုမျိုးတွေကျမတို့ကမချင့်ချိန်တတ်ဘူးဆိုလို့ရှိရင်ပေါ့နော်ဟိုနည်းနည်းလေးဟိုကျမတို့ကဒီဟိုဒီတည်င်းလေးပေါ့တုံးတက်မှုနှုံးကအားနည်းသွားလိမ့်မယ်အခုအဲ့ဒါကြောင့်ကျမတို့ကနည်းပညာအားနည်းမှုနှုံးကဒီဘလို့မျိုးထပ်ပြီးပိုတက်ရောက်လဲဆိုလို့ရှိရင်ဥပမာကျမတို့ဟိုဟိုတကယ်လို့များ Facebook မှာ page တွေကိုဖန်တီးတတ်တဲ့လူဆိုပါစို့ဆိုတော့ page တွေကိုဖန်တီးလို့ရမှန်းသိရဆိုလို့ရှိရင်အော် Facebook ပေါ်မှာ page တွေဖန်တီးတာတူတူငါငါအကုန်ဖန်တီးလို့ရတာပဲအဲ့အတွက် page ထိုင်ရလဲယုံစရာမဟုတ်ဘူးဒီမှာတည်င်းလို့နာမည်တက်ထိုင်လဲယုံစရာမဟုတ်ဘူးဆိုပြီးတော့နားလည်နိုင်တယ်ဒါပေမဲ့ဒီနည်းပညာအကြောင်း Facebook အကြောင်းကောင်းကောင်းရေးရေးလဲလဲမသိတဲ့အခါမှာ तू ကဒီ Facebook ပေါ်မှာအော်ဒီလိုတည်င်းနာမည်နဲ့ page တစ်ခုရှိတယ်လို့ဘာလို့ဆိုလို့ရှိရင် तू ကဘလို့မှ तू ဟိုမတုံးတက်တတ်တော့ဘူးပေါ့နော်ဆိုတော့အဓိကနည်းပညာအားနည်းမှုအကြောင်းကလည်းဒါကျွန်တော်တို့တည်င်းတွေတုံးတက်တဲ့နေရာမှာနည်းနည်းလေးကျွန်တော်တို့ကဒီဟိုတုံးတက်မှုအတွက်အားနည်းစေတဲ့အချက်တစ်ချက်လို့ပြောလို့ရတယ်ရှင
်ခုလိုအားနည်းတာကိုအခွင့်ကောင်းယူသူတွေကတည်င်းမှားတည်င်းတွေဖန်တီးဖြန့်ဖြူးနေတယ်လို့အမုန်းပွားစေတဲ့အရေးအသားတွေကိုဖြန့်ဝေနေကြတာပါအစိုးရကျင်းပတဲ့လူမှုစကားဝိုင်းတစ်ခုမှဆိုရင်လူငယ်နဲ့လူမှုမီဒီယာဆိုတဲ့ကောင်းစင်နဲ့ဒီပြဿနာကိုအလေးထားဆွေးနွေးစရာဖြစ်ခဲ့ပါတယ်။အွန်လိုင်းပေါ်မှာမြင်တဲ့သတင်းတိုင်းကိုတော်တော်များများကအမှန်လို့ထင်နေကြတဲ့အတွက်သတင်းတူပြဿနာဟာသတင်းသမားတိုင်းအတွက်စိန်ခေါ်မှုတစ်ခုဖြစ်လာနေပါတယ်။သတင်းမှာတိုက်ဖြတ်တဲ့နေရာမှာသတင်းဖတ်သူရဲ့စဉ်းစားမှုကလည်းအများကြီးအရေးကြီးတယ်လို့ Information Matrix Company ရဲ့အမှုဆောင်အရာရှိချုပ်ဦးတောင်စုငင်းကမြင်ပါတယ
်။ကျွန်တော်တို့ကိုယ်တိုင်ကဒီသတင်းတူတွေရဲ့ဟိုတားကောင်လိုမျိုးဖြစ်နေတယ်ဒီဥပမာကျွန်တော်7 day လို့ဟာမျိုးဆိုရင်7 day news ဆိုပြီးတော့နာမည်အမျိုးမျိုးပေါ့စာလုံးပေါင်းလို့ရနေနေလွှဲလိုက်ဒါမှမဟုတ်ကျွန်တော် logo တွေတုံးထားတယ်အဲ့လိုမျိုးနဲ့သတင်း page တွေက10ခုဝန်းကျင်လောက်ကအများတန်းလို့လို့ရှိနေအဲ့ဒါတွေကိုကျွန်တော်တွေးရှိတိုင်းနဲ့ဒီ Facebook ကိုဟိုတိုင်ပြီးတော့ဒါကိုဖြုတ်ခိုင်းတယ်အဲ့တော့သူတို့လည်းဒီအချိန်ကာလတစ်ခုကြာတဲ့အချိန်မှာဖြုတ်တယ်ဒါပေမဲ့အဲ့ဒီဟာတွေကအများတန်းပြန်ပြန်ပေါ်လာနေတော့ဒီသတင်းတူတွေကကျွန်တော်တို့ကိုယ်တိုင်ကဟိုရင်ဆိုင်နေရတဲ့ပြဿနာမျိုးပေါ့အဲ့တော့ဒီပြည်သူတွေထဲမှာလည်းကျွန်တော်တို့ဒီမြင်တာတော့ခုနကပြောသလိုဒီ information literacy media literacy ဒီဟာတွေကအားနည်းခဲ့တော့အခုချိန်မှာသူတို့ကတခုခုမြင်နေဆိုရင်ဒီဟာမှန်လားမှားလားဆိုတဲ့ဟာကိုဟိုစဉ်းစားသင့်လားဆိုတာတော့မစဉ်းစားဘူးဖြစ်နေတယ်ဟို internet ပေါ်မှာမြင်တာနဲ့ Facebook ပေါ်မှာမြင်တာနဲ့မှန်တာမှန်ရမှာပဲဆိုတဲ့ဟာမျိုးတခုကိုသူတို့ကဇွတ်ယုံနေတာပေါ့နော်
တခုခေတ်မှာဒီသတင်းတွေကတော်တော်လေးပွင့်ပွင့်လင်းလင်းထုတ်ပြန်နိုင်တဲ့ခေတ်ရောက်နေပြီလေတစ်ချိန်တည်းမှာပဲဒီ online ပေါ်ကအတိမပြုတ်နိုင်တဲ့သတင်းတွေကလည်းလူတွေကြားမှာပေါက်နေတော့မယ်ဆိုတော့အဲ့ဒါဘာကြောင့်လို့သုံးသပ်ပါလဲရှင
့်ဟိုရင်ကကျတော့ကျွန်တော်တို့ကသတင်းကိုအမှောင်ချတဲ့ခေတ်တစ်ခေတ်ကရှိခဲ့တော့ဒီအဲ့အချိန်မှာတော့သတင်းဖြန့်တဲ့စနစ်ကကျွန်တော်ဒီလက်ဖက်ရည်ဆိုင်တို့ဒါမှမဟုတ်လေတငယ်ချင်းတယောက်အိမ်မှာတို့စုပြီးတော့စကားတီးတီးတို့ပြောရင်းနဲ့အိမ်မှာအိတ်ကောလာဟာလာတွေကပြန်အဲ့ဟာဒီဟိုလူကိုဖုံးဆက်ပြောဒီလူကိုလှမ်းမေးရက်ဈေးထဲမှာဖြန့်ပြောကြအဲ့လိုမျိုးနဲ့သွားခဲ့ကြတာဆိုတော့အဲ့အချိန်တုန်းကတက်ဆိုင်ရာဒီဌာနဆိုင်ရာတာဝန်ရှိတဲ့သူဘက်ကဘယ်တော့မှမထုတ်ပြန်ခဲ့ဘူးမထုတ်ပြန်ခဲ့တော့ကျွန်တော်တို့ကဒီသတ်ပါတီကနေတဆင့်ပေါ့နော်ဒီတဆင့်ခံပြီးတော့ပြောတဲ့ဟာကိုပဲဟိုအမှန်တဝက်အမှားတဝက်ဆိုတဲ့ဟာကိုပဲကျွန်တော်ကယူပြီးတော့ကိုယ့်ပေါ့ချင်းချင်းပြီးတော့ဟိုမှာဆွေဈေးတွေတက်တော့မယ်ဆိုတဲ့ဟာမျိုးဆိုရင်ဘယ်သူပြောလိုက်မှမသိဒါပေမဲ့ဟုတ်မဟုတ်ဆိုတော့ကိုယ့်ပေါ့စဉ်းစားပြီးတော့အဲ့ဒီပေါ်မှာကျွန်တော်ဒီ information ကိုကျွန်တော် action ယူခဲ့ရတဲ့ kit ပေါ့နော်ဆိုတော့အဲ့ kit တစ် kit ကကျွန်တော်ရဲ့ဒီအခုဒီမြန်မာနိုင်ငံမှာဒီဟိုဆယ်ကျော်သက်ရွယ်နေစပြီးတော့အသက်ကြီးတဲ့အထိလူတွေအားလုံးကအဲ့ kit တစ် kit ကိုကျွန်တော်ဖြတ်တန်းခဲ့တာဆိုတော့အဲ့ kit ကနေအခုလိုမျိုးကျွန်တော်ကဒီပွင့်လင်းသွားတဲ့အချိန်ကိုပြောင်းသွားတော့ဟိုအရင် kit ကလည်းကောလာဟာလာတွေကဒီလေထဲမှာချက်ချင်းဆိုလို့ပြန်သွားတယ်လို့မျိုးအခုက social media ပေါ်မှာလည်းဒီသတင်းတူတွေကဆက်ပြီးပြန့်လွယ်တယ်အဲ့ဒါဟိုပြန်ပြီးတော့ counter လုပ်နိုင်တဲ့အကောင်းဆုံးသောနည်းလမ်းကတော့တက်ဆိုင်ရာတာဝန်ရှိတဲ့ပုဂ္ဂိုလ်တွေအဖွဲ့အစည်းတွေကိုယ်တိုင်ကတည်င်းမှန်တည်င်းအချက်လက်အပြည့်စုံတွေကိုချက်ချင်းဆိုလိုဒီဟို immediate response ပေါ့နော်ချက်ချင်းပြည့်ပြည့်စုံစုံနဲ့အမြန်ဆုံးထုတ်ပြန်ပေးတဲ့အလေးချင်းမရှိသေးသေးကတော့ကျွန်တော်တို့ကပြည်သူတွေက social media ပဲဖြစ်ဖြစ်အပြင်မှာပဲဖြစ်ဖြစ်ဒီကျွန်တော်ကမှားယွင်းတဲ့တည်င်းချက်လက်တွေတည်င်းမှန်တည်င်းမှားတွေရောတဲ့ကောလာဟာလာတွေကိုကျွန်တော်ကတုံးဆွဲပြီးတော့အလုပ်လုပ်နေရအောင်ပါပဲအဲ့တော့ဝန်ကြီးဌာနအနေနဲ့ကဒါအမြန်ဆုံးကြောင်းတင်တယ်တခုဖြစ်ပြီဆိုရင်ချက်ချင်းဒီတာဝန်ရှိတဲ့သူတယောက်ကယူနီဖောင်းဝတ်ပြီးတော့ချက်ချင်းထွက်ပြီးတော့ပြောတဲ့အချက်ပေါ့နော်အဲ့ဒါလေးကိုလုပ်ဖို့လိုနေပါတယ
်ဆိုလက်ရှိစင်မှာအဲ့လိုမျိုးမပြည့်စုံသေးဘူးလို့ပြောချင်တဲ့သဘောလားရှင
်ဟုတ်ကဲ့လက်ရှိကဒီဥမာပြည်ညာရေးဝန်ကြီးဌာနဆိုရင်ဒါသူတို့ဟိုမကြာခဏဒီ communication ဆက်ပတ်သက်ပြီးတော့ဒီသက်ဆိုင်ရာအခြားဝန်ကြီးဌာန focal person တွေကိုသူတို့စီးရင်နေပြုစုတယ်ဟိုထုတ်ပေးထားတယ်နောက်ကျွန်တော်တို့ media တွေကိုဖြန့်ထားတယ်ပြည်သူတွေကိုအသိပေးထားတယ်ဒါပေမဲ့အဲ့ဖုန်းနံပါတ်တွေကိုဆက်လိုက်ရင်တချို့ဝန်ကြီးဌာနကဖြေမဲ့သူမရှိဘူးမေးလိုက်ရင်လည်းသူ့ဘာသူဒီယာရုခန္ဓာမန်းတော့မသိတဲ့သူမျိုးဆိုတာတွေလည်းရှိတယ်ပေါ့နော်ဆိုတော့အဲ့ဟာတွေကိုကျွန်တော်ကဟိုကြော်ဖို့လိုတယ်ဥပမာနိုင်ငံသားမှာဆိုရင်ကျွန်တော်ကြည့်လိုက်ရင် ဝင်ကြီးဌာနတိုင်းဝင်ကြီးဌာနတိုင်းနောက်အရေးကြီးတဲ့ပုံစံတိုင်းမှာသူရဲ့ပြောရေးဆိုခွင့်ရှိပုံစံဆိုတာမျိုးဟာတကယ့် professional train လုပ်ထားပြီးတော့အကုန်လုံးပြင်ဆင်ထားတဲ့ဟာမျိုးရှိတယ်။အဲ့တော့ကျွန်တော်တို့စီမှာအဲ့ဒီအလေ့အကျင့်တွေကမရှိတော့အဲ့ဒါကိုကျွန်တော်တို့ကဒီ communication ဆိုတာဒါအရေးကြီးတဲ့ကိစ္စတခုဒီအုပ်ချုပ်ရေးရန်တရားအထက်မှာပြည်သူနဲ့ထိတွေ့စကားပြောပြီးတော့ဟိုပြန်ချားနေဖို့ဆိုရဲဟာလေအရေးပါတဲ့ခန္ဓာတခုဆိုရဲဟာဘယ်လောက်ထိအရေးပါလဲဆိုတော့လူကြီးတွေမသိကြဘူး။အဲ့ဒါကိုကျွန်တော်ကဟိုသိဖို့လိုရဲလို့ထင်ပါတယ
်။အစိုးရကတော့ online ပေါ်မှာသတင်းမှားဖြန့်နေတာတွေအမုံပွားနေတဲ့အရေးသားတွေကိုဖော်ထုတ်အရေးယူနိုင်ဖို့စောင့်ကြည့်တဲ့အဖွဲ့အဖွဲ့ကိုငွေကြေးအမြောက်အများသုံးဆွဲပြီးတော့ဖွဲ့စည်းဆောင်ရွက်နေပါတယ်။အဲ့လိုစောင့်ကြည့်တဲ့အလုပ်ကမြန်မာနိုင်ငံမှာတကယ်ပဲထိထိရောက်ရောက်လုပ်နိုင်ပါမလား။စောင့်ကြည့်တာကနေထောက်လန်းတာမျိုးမဖြစ်အောင်ကဘယ်လိုသတိထားသင့်ပါသလဲ။
online ပေါ်မှာခုနစောင့်ကြည့်မယ်ဆိုလို့ရှိရင်တစ်အချက်ကအဲ့ဒီစောင့်ကြည့်မှုကခုနကျမတို့ဒီဟိုတီစဲကျမတို့ရဲ့ဟိုလူအခွင့်အရေးတွေရရှိတဲ့လူအခွင့်အရေးတွေကိုမထိခိုက်ဖို့ကအဓိကအားဖြစ်တော့လို့ပါတယ်ဆိုတော့အဲ့လိုမျိုးစောင့်ကြည့်မယ်ဆိုလို့ရှိရင်တော့မှတကယ်လို့များကျမတို့ကဥပမာသတင်းအတူတွေ fake news တွေစောင့်ကြည့်မယ်ဆိုတော့အပိုင်းကအရန်ကျမတို့ကလှုပ်ရတာခက်ခဲမယ်။ဘာကြောင့်ခက်ခဲမလဲဆိုလို့ရှိရင်တစ်ချက်ကနည်းပညာအရာပေါ့နော်။နည်းပညာအရာစောင့်ကြည့်မယ်ဆိုလို့ရှိရင်မြန်မာနိုင်ငံမှာ internet အသုံးပြုတဲ့သူတွေကတန်းတန်းချီပြီးတော့ရှိတယ်။ပြီးတော့ online ပေါ်မှာလည်း page တွေကအများကြီးပဲရှိတယ်။အဲ့ဒါတွေကိုကျမတို့အကုန်လုံးခြုံငုံပြီးတော့စောင့်ကြည့်ရတာအရန်အောင်ခက်ခဲမယ်။အဲ့ဒါနည်းပညာအားနဲ့ချက်ပေါ့နော်။အဲ့ဒီခါကြလို့ရှိရင်နောက်တစ်ချက်ကကြတော့ကျမတို့ကဒီဒါတွေကိုစောင့်ကြည့်ပြီးွားလို့ရှိရင်ဘာလို့မလဲဒါတို့ထိရောက်စွာနှိမ်နှင်းဖို့ဆိုတဲ့ဟာအင်တာနက်ပေါ်မှာကျမတို့ကအထူးသဖြင့်ပေါ့နော်လူတိုင်းလူကိုယ်တိုင်းဖန်တီးလို့ရတဲ့ platform တွေမှာကျမတို့ကဒါတွေကိုမရေးရမတင်ရဆိုတဲ့ဟာကတကယ်လို့ဒီ account ကရေးလို့ဒီ account ကိုဖျက်လိုက်မယ်ဆိုလို့ရှိရင်နောက် account တစ်တည်းကပေါ်လာနိုင်တာပဲနာမည်အရင်နဲ့မဟုတ်ဘူးဆိုလို့ရှိရင်နာမည်တစ်တည်းအများကြီးနဲ့ပေါ်လာနိုင်တာပဲအဲ့ခါကျတော့စောင့်ကြည့်မယ်တားဆီးမယ်ဆိုတဲ့ဟာကဒါကျမတို့ကလှုပ်ရတာအရန်ခက်ခဲမယ်အဲ့ဒီအစားကျမတို့ကခုနပြောတဲ့ဒီပညာပေးအစီအစဉ်တွေကိုပို့ပြီးတော့လုပ်နိုင်မယ်ဆိုလို့ရှိရင်ဒီ fake news တွေကလူတွေကဒီဟာကိုနားလည်းလက်ခံအောင်မယုံကြည်ဘူးဆိုလို့ရှိရင်တို့ကဘလောက်ပဲအဲ့ဒီမှာတင်တင်တို့ရဲ့တက်ရောက်မှုတွေအများကြီးပဲမရှိတော့အဲ့ခါကျတော့ကျမတို့တွေမီဒိုအနေနဲ့ဆိုလို့ရှိရင်ကျမတို့ကစောင့်ကြည့်တာထက်စားလို့ရှိရင်ကျမတို့ကပညာပေးအစီအစဉ်ကိုပို့ပြီးတော့ကျမတို့ကလှုပ်ဖို့ပို့ပြီးတော့ကျမတို့ကဟိုလိုလားတယ်ပေါ့နော်အဲ့ဒီဟာကိုပို့ပြီးတော့ကျမတို့ကအားပေးတယ်
တကယ်တော့သတင်းတူသတင်းမားတွေကိုတမင်ဖြတ်နေကြတဲ့ပြဿနာဟာမြန်မာတိုင်းနိုင်ငံထဲမှာဖြစ်နေတဲ့ပြဿနာတော့မဟုတ်ပါဘူးAmerican Britain စတဲ့လွတ်လပ်တဲ့သတင်းမီဒီယာကြီးတွေအားကောင်းတဲ့နိုင်ငံကြီးတွေမှာလည်းရှိနေတဲ့ပြဿနာတစ်ခုဖြစ်ပါတယ်။မြန်မာနိုင်ငံမှာတော့ဒီပြဿနာကိုတိုက်ဖြတ်နိုင်ဖို့အကောင်းဆုံးနဲ့အထောက်အဆုံးဟာအသိပညာပေးတာဖြစ်တယ်လို့ဒီပညာတိုးတက်ရေးဆောင်ရွက်နေကြတဲ့အဖွဲ့တွေကလက်ခံထားကြပါတယ်။ဒီပညာပိုင်းဆိုင်ရာပံ့ပိုးကူညီမှုတွေလုပ်နေတဲ့ဖန်တီးရအဖွဲ့ကဆိုရင်စမတ်ဖုန်းသုံးတဲ့လူငယ်တွေကိုချင်းချင်းသုံးသပ်နိုင်အောင်တတ်နိုင်သလောက်အသိပညာပေးတယ်လို့ CEO Jess Peterson ကဆိုပါတယ
်။ I don't think this is a very Myanmar specific problem, fake news, hate speech, all those kinds of things we see all over the world right now.But I think particularly because
ကဖြစ်နာတွေကမြန်မာတနင်္ဂနွေနေ့မှာဖြစ်နေတဲ့ပြဿနာတော့မဟုတ်ပါဘူး။တကဘာလုံးမှာအခုဒီပြဿနာတွေရှိနေပါတယ်။မြန်မာနိုင်ငံမှာအထူးသဖြင့်ကတော့ပြီးခဲ့တဲ့နှစ်ပိုင်းတွေအတွင်း online ကိုအခြေခံတဲ့ digital ပုံစံသတင်းဖြန့်ဝေမှုကမြန်မာဆက်ဆံတိုးတက်လာခဲ့တာပါ။နောက်တစ်ချက်ကလည်းမြန်မာနိုင်ငံကလူတွေသုံးကြတဲ့နည်းပညာပုံစံတိတ်မြန်မာဆက်ဆံမဟုတ်တော့တခုဆိုရင်ခဏလေးနဲ့ပြန့်လွယ်ပါတယ်။ဒါကြောင့်မို့ဖန်တီးရကတော့ smartphone သုံးကြတဲ့မျိုးဆက်သစ်တွေအတွက်နည်းပညာပိုင်းဆိုင်ရာနားလည်အောင်ပညာပေးပါတယ်။digital နည်းပညာဝန်ဆောင်မှုတွေကိုပိုသုံးတတ်အောင်ကိုဖတ်တဲ့သတင်းတွေအပေါ်မှာချင့်ချိန်သုံးတတ်နိုင်အောင်အသိပညာပေးပါရယ်။နောက် online ပေါ်ကရနိုင်တဲ့အကြောင်းအရာမျိုးစုံကနေကို့အတွက်အကျိုးရှိအသုံးဝင်မဲ့အချက်လက်တွေကိုရှာဖွေတတ်အောင်လည်းဖန်တီးရကသင်ပေးနေပါရယ်။ digital နည်းပညာသုံးမျိုးဆက်သစ်တွေကြားမှာတွေ့ရတဲ့စိန်ခေါ်မှုကတော့ online ပေါ်မှာမြင်တွေ့တာတွေကိုဘယ်ဟာကအရေးပါတယ်မပါဘူးဆိုတာကိုဘယ်လိုခွဲခြားသုံးတတ်မလဲဆိုတာနဲ့ယုံကြည်စိတ်ချရတဲ့သတင်းတွေရနိုင်မဲ့နေရာတွေကိုရှာတတ်ဖို့ပဲဖြစ်ပါရယ်။
အခုလိုမျိုးနည်းပညာပိုင်းစိန်ခေါ်မှုတွေတိုးတက်မှုတွေရှိနေတဲ့မြန်မာနိုင်ငံမှာနောက်သုံးနှစ်ကြာရင် digital media ပိုင်းနောက်ထပ်ဘာတွေတိုးတက်ဖွံ့ဖြိုးလာနိုင်သလဲ media လုပ်ငန်းတွေအနေနဲ့ဘာတွေပြင်ဆင်ထားရမလဲဆိုတာကိုနောက်အစီအစဉ်ကြာရင်ဆက်ပြီးတော့တင်ပြပါမယ်ရှင
်။ဝါရှင်မြန်မာစီစဉ်တက်ဆက်တဲ့မြန်မာအရေးဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြရတာပဲဖြစ်ပါတယ်ခင်ဗျာ။UAE American တိုင်းရဲ့တနင်္လာနေ့မနေ့ပိုင်းအစီအစဉ်တွေကိုမနေ့9နာရီအထိဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။မကြာခင်မှာထုတ်လွှင့်မဲ့ဒုတိယပိုင်းနိုင်ဝဲအစီအစဉ်မှာဆိုရင်တော့အဖတ်စင်ကဏ္ဍတွေကိုကြားကြမှာဖြစ်ပါတယ်။ VOE ထုတ်လွှင့်ချက်တွေကို Facebook နဲ့အတူ VOE ရဲ့ website ဆောင်မြင်တာဖြစ်တဲ့ voe.burmese.voenews.com မှာလည်းနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ။
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း၆နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်၈နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာ။ကုစုရေမြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ။သောတာရှင်တို့ဆက်လက်ပြီးတော့နားဆင်နေကြတာကတော့ VOA မြန်မာပိုင်းရဲ့တင်းနာလေးမနေ့ခင်အစီအစဉ်ဒုတိယပိုင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။ထုတ်လွှင့်နေတဲ့မီတာလိုင်းတွေအပြင်လိုင်းလက်မီတာ190 kHz 1595ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းမှာဆိုရင်တော
့အဂတိလိုက်ဆံမှုတိုက်ဖြတ်ရေးဥပဒေကိုပြင်ဆင်ပြီးအခုဖန်စီအေးအေးယူမှုဟာတာဝန်ထမ်းဆောင်နေစေအဆင့်မြင့်ပုံကိုယ်တွေကိုဖန်စီ
အားတော့သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသုံးသပ်ချက်အစီအစဉ်ကိုတင်ဆက်တဲ့အခါမှာအပြည့်စုံကြားကြပါလိမ့်မယ်ဒါပြင်ကမ္ဘာတစ်လွှားထူးခြားဆန်းပြသတင်းများအစီအစဉ်ကိုလည်းတင်ဆက်ပေးဦးမှာပါအခုချိန်ဆုံးတော့မြန်မာပြည်ကပေးစာစီစဉ်ကိုထုတ်လွှင့်ပေးပါမယ်။မအေးတနာကျော်စီစဉ်တင်ဆက်ထားတာဖြစ်ပါရခင်ဗျာ
။မင်္ဂလာပါရှင်။ VOE ကိုရေးလာတဲ့သောရရှင်ရဲ့ပေးစာတွေ၊အီးမေးလ်တွေပြီးတော့VOA မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်ရဲ့မှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါမယ်ရှင်။နောက်ပိုင်းမှာတော့အနောက်တိုင်းဒေလီတစ်ပုတ်နဲ့လည်းဖြောပြပေးမယ်အပြင်သောရရှင်ရဲ့ချင်းချင်းပေးပို့လာတဲ့မြစ်တာဒေလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်ရှင်။သောရရှင်ရဲ့မေးလာတဲ့စာလေးတွေကိုအခုတစ်ပတ်ဖြေကြားပေးသွားပါမယ်နော်။အဲ့စာလေးကိုမဖြေပေးခင်မှာတော့သောရရှင်ရဲ့ခက်တူတူရေးလာတဲ့မှတ်ချက်လေးတွေကိုပြောပြပေးကြပါမယ်။ပြည့်စုံဆိုတဲ့သောရရှင်ကသတင်းတွေလည်းနားထောင်ရပါလိမ့်။ကောင်းပါလေ။ကျေးဇူးများစွာနဲ့ပါတယ် VOA ဝိုင်းတော်သူဝိုင်းတော်သားတွေလူရင်ဆန္ဒဟူသမျှပြည့်စုံကြပါစေလို့တောင်းစုပြုလာပေးပါတယ်ဟုတ်ကဲ့အထူးကျေးဇူးတင်ပါတယ်သောရရှင်ပြည့်စုံရင်ဆိုပါဆိုတဲ့သောရရှင်ကတော့ဘယ်သူပါပဲပြောပြော VOA ကိုတော့ယုံတယ်တရင်မှန်ကိုထုတ်လွှင့်ပေးနိုင်မှုထပ်ပြီးတော့တောင်းစုခြင်းပါတယ်ဟုတ်ကဲ့ဒါတော့စိတ်ချပါကျမတို့တွေတရင်တွေကိုအရှိအရှိတိုင်းဗတ်မလိုက်ဖဲနဲ့ထုတ်လွှင့်ပေးနိုင်မှုကတရင်ဌာနတိုင်းရဲ့တာဝန်ဖြစ်ပါတယ်နော်မန်ဒန်ပွန်ဆိုတဲ့သောရရှင်ကတော့VOA ကိုအမြဲနားထောင်နေတဲ့ပြည်သူတယောက်ကကျွန်တော်ပါပဲတဲ့ VOA နဲ့တခြားနိုင်ငံသားသတင်းဌာနတွေကို iPhone Postcard တို့ကနေနားဆင်ရပါတယ် VOA သတင်းတွေရရှိအောင်လို့ Subscribe လုပ်ထားတဲ့အတွက်လည်းအချိန်မီသတင်းတွေအလိုလျောက် Download လုပ်ထားပြီးတော့အလိုအားတဲ့အချိန်တွေမှာနားဆင်နိုင်တာပေါ့ VOA ကိုအမြဲတမ်းအားပေးနေပါတယ်ဟုတ်ကဲ့ဒီသောရရှင်ကတော့ဤပညာကျွမ်းကျင်ပုံရပါတယ်နော်ဟုတ်ကဲ့ပါသူပြောတယ်လို့မျိုးသတင်းတွေကို Subscribe လုပ်ထားရင်အလိုလိုကိုယ့်ရဲ့ Inbox ထဲကိုရောက်နေတတ်တာမလို့အလိုလျောက်သတင်းတွေကိုတွားပြီးရှာစီရမလို့ပဲနဲ့နောက်ဆုံးရသတင်းတွေနေ့စဉ်သတင်းတွေကိုကြည့်ရှုနိုင်ပါတယ်။ဗေဒါကိုကိုဆိုတဲ့သောရရှင်ရေးလာတာကတော့ VOE ကိုနားဆင်ခဲ့တာနှစ်ပေါင်း30လောက်ရှိပါပြီတဲ့။သူအရင်ကတခါမှစာမရေးဘူးပါဘူး။အခုမှပထမဆုံးရေးလိုက်ပါတယ်။ဆက်လိုက်ပြီးအားပေးနေပါမယ်လို့ပြောလာပါတယ်။ဟုတ်ကဲ့ပါ။ပထမဆုံးရေးတဲ့စာကလည်းတချောင်းပဲရှိပါတယ်နော်။ကျမတို့ VOE ကစီစဉ်ထုတ်လွှင့်မှုတွေနဲ့ပတ်သက်ပြီးဝေဖန်ကြံပေးခြင်းနဲ့ဆိုရင်တော့ဒီထက်စာရှိရှိရေးနိုင်ပါတယ်လို့ဖိတ်ခေါ်ခြင်းပါတယ်နော်။ပန်းဖြိုးရွှေလဲဆိုတဲ့သောရရှင်ကလည်းခက်တူတူလေးပါပဲ။သူကပိုတော်မှတူပါသေးတယ်။မင်္ဂလာပါ VOE အဖွဲ့သားများအားလုံးရွှင်လန်းချမ်းမြေကြပါစေတဲ့။ခက်တူတူပဲရေးတယ်ပဲဆူဆူရွှင်လန်းချမ်းမြေပါစေလို့ဆုတောင်းလာတဲ့အတွက်ကြောင့်မလို့အထူးကျေးဇူးတင်ကြောင်းပြန်ပြီးတော့ပြောချင်ပါသေးတယ်။ခက်တူတူရေးရဆိုလို့ VOE ထုတ်လွှင့်ပေးတဲ့ Facebook စာမျက်နှာအစီအစဉ်တွေအောက်မှာတော့သူ့လိုပဲစာတူတူလေးတွေရေးပြီးတော့ဆုမွန်တောင်းလာပေးကြတဲ့သူတွေနှုတ်ဆက်လာကြတဲ့သောရရှင်တွေနောက်ပြီးတော့ဆဲလာကြတဲ့သောရရှင်ဒီအားလုံး VOE အစီအစဉ်တွေကိုနားဆင်အားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်လို့ပြောချင်ပါတယ်နော်တယောက်ချင်းကိုမပြန်ချနိုင်တာခွင့်လို့စီချင်ပါတယ် VOE ကထုတ်လွှင့်ပေးတဲ့အစီအစဉ်တွေအောက်မှာနားဆင်ပြီးအမှတ်ချက်ရေးလာတဲ့သောရရှင်တယောက်ကတော့မကွေးတိုင်းပခုတ်ကူခရိုင်မြိုင်မြို့နယ်မင်းသားကြကြည်ရွာကကိုအောင်မြင့်ဝင်းဖြစ်ပါတယ
်သိပ္ပံနဲ့ဤပညာကဏ္ဍကလူငယ်တွေအတွက်အထောက်အကူဖြစ်ပါတယ်ဒါကြောင့်ကျေးဇူးတင်ပါတယ် VOE ရဲ့အီးမေးလ်လိပ်စာလေးကိုဖတ်ပြပေးပါ ကျွန်တော်ကမကွေးတိုင်းပခုတ်ကူခိုင်မြိုင်မြို့နယ်မင်းသားကျကျေးရွာကမောင်အောင်မြင့်ဝင်းပါ VOA အဖွဲ့သားအားလုံးပျော်ရွှင်ကြပါစေ
။ Okay သိပ္ပံနဲ့ဤပညာအစီအစဉ်ကိုနားဆင်အားပေးတဲ့တော်ရရှင်ကိုအောင်မြင့်ဝင်းမင်းသားကျကျေးရွာအထူးကျေးဇူးတင်ပါတယ်နော်။ဒီကိုအောင်မြင့်ဝင်းကပဲနိုင်ငံတကာသတင်းတွေဆိုရင်နေရီမှာ VOA ကိုအားကိုးပြီးနားထောင်နေရတာပါ။အရင်ကထက်အခုအင်တာနက်ကပိုပြီးနားဆင်လို့ကောင်းပါတယ်။ပိုပြီးစူးစမ်းနိုင်ကြပါစေလို့လည်းရေးလာပါတယ်။ဟုတ်ကဲ့ပါ။VOA ကိုမကြခဏအစာရေးတဲ့အတွက်ကြောင့်မလို့အထူးကျေးဇူးတင်ကြောင်းပြောချင်ပါတယ်ကိုအောင်မြင့်ဝင်းရေဒါထက်တော်ရရှင်တယောက်ကလည်းသူသိကျင်တာလေးကိုမေးလာပါတယ် VOA အစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့သူပါ
VOA တိုက်ရိုက်စကားဝိုင်းမှာဝင်ဆွေးနွေးရင် VOA ကပြန်ခေါ်တဲ့အခါကျကျွန်တော်တို့အပေါ်ဘေးဖြတ်ပါသလားတမိနစ်ဘလောက်ကုန်ကြပါသလဲခင်ဗျာ
ဒီတော်ရရှင်ကိုပြန်ကြားပေးရမယ်ဆိုရင်တော့ကျွန်တော်တို့ပုံမှာဘေးဖြတ်သလားဆိုတော့ကျွန်တော်တို့ VOA ကထုတ်လွှင့်ပေးတဲ့အစီအစဉ်ကြောင်းတော့ကျွန်တော်တို့အိတ်ကနေပြီးတော့အပူငွေကြေးဖြတ်တာမျိုးမရှိပါဘူး။တချို့အစီအစဉ်တွေဥပမာမဲထဲတဲ့အစီအစဉ်မျိုးဆိုရင်တော့ဒီမဲတစ်ယောက်ကိုမဲပေးခြင်းနဲ့ဆိုရင်အဲ့ဒီမှာကိုယ့်ရဲ့ပတ်စံဘယ်လောက်ဖြတ်တယ်ဆိုတာရှိပါတယ်။ဒါပေမဲ့ကျမတို့ရေဒီယိုအစီအစဉ်ထုတ်လွှင့်မှုကအဲ့ဒါနဲ့ကွာခြားပါတယ်။ကျမတို့ကအစီအစဉ်တွေထုတ်လွှင့်ပေးတဲ့အဲ့ဒီမှာသရရှင်နေနေတိုက်ရိုက်ပါဝင်ပြီးတော့ဆွေးနွေးနိုင်ပါတယ်။အဲ့ခါမှာသရရှင်နေကနေပြီးတော့တိုက်ရိုက်ဖုန်းခေါ်ရင်ပဲဖြစ်ဖြစ်ဒါမှမဟုတ်ကျမတို့ဘက်ကနေပြီးတော့ပြန်ပြီးတော့ဖုန်းနံပါတ်ပေးထားလို့ပြန်ခေါ်ပေးရင်ပဲဖြစ်ဖြစ်အဲ့ဒီသရရှင်နေနဲ့ပါဝင်ဆွေးနွေးလို့ရပါတယ်။ဒါမဲ့လေအဲ့ဒီအခါမှာကျမတို့စီကနေပြောကုနာရှင်းပြခဲ့တယ်လို့မျိုးတသက်ပတ်စံဖြတ်တာမျိုးမရှိပါဘူးဘေးမချပါဘူးဖုန်းပြောရင်တော့ဒီမမနိုင်ငံကကိုယ့်ရဲ့တယ်လီဖုန်းဝန်ဆောင်မှုကုမ္ပဏီရဲ့ဒီစီးမြင့်အတိုင်းသူတို့ကကိုယ့်ရဲ့လက်ခံတယ်လီဖုန်းကိုဘေးဘလောက်ဖြတ်ပါတယ်ဆိုတဲ့စီးမြင့်သတ်မှတ်ချက်ရှိရင်တော့ဒီမမပြည်တွင်းမှာပြောတယ်လို့ပဲအဲ့ဒီလောက်ကြာတဲ့လောက်ငွေကိုသူတို့ဘေးဖြတ်ပါလိမ့်မယ်အကယ်၍လက်ခံဖုန်းအတွက်ကိုကအခကျင်းငွေပေးစရာမလိုဘူးဆိုရင်ကျမတို့စီကို VOE ကဖုန်းပြန်ခေါ်တဲ့အတွက်ကြောင့်မလို့တော့အဲဒီဖုန်းသက်သက်ကြောင့်ဘေးမဖြတ်ပါဘူးလို့ပဲဖြေချချင်ပါတယ်။ကျမတို့ဆွေးနွေးခင်မှာပါဝင်ပြီးတော့ဆွေးနွေးကြဖို့ဒီတော်ရရှင်ရောတခြားတော်ရရှင်တွေအားလုံးကိုဖိတ်ကြပါရနော်။နောက်ထပ်ဒီလိုမျိုးမေးခွန်းတိုလေးတစ်ခုမေးလာတဲ့တော်ရရှင်တယောက်ကတော့ကိုတန်းဦးဆိုတဲ့တော်ရရှင်မှာ Facebook မှာမေးလာတာဖြစ်ပါတယ်။ဆွေးနွေးတဲ့အစီအစဉ်ကိုပြန်ကြည့်လို့ရပါလားတဲ့။ဟုတ်ကဲ့ဒီတော်ရရှင်ကိုလည်းဖြေချပေးချင်ပါတယ်။ဒီတော်ရရှင်ပြောတဲ့ဆွေးနွေးခန်းအစီအစဉ်ဆိုတာဘာဆွေးနွေးခန်းကိုပြောတာလဲဆိုတာပြန်ပြောမေးခွန်းထုတ်ချင်ပါတယ်နော်။တွိတ်ဆုံမေးမြန်းခန်းကိုပြောတာလားဒါရိုက်လေလိုင်းဆွေးနွေးခန်းကိုပြောတာလားဆိုတာရှိပါတယ်တွိတ်ဆုံမေးမြန်းခန်းဆိုရင်တော့ Facebook နဲ့ YouTube စာမျက်နှာတို့မှာပြန်ပြီးတော့ကြည့်လို့ရပါတယ်နေ့စဉ် TV အစီအစဉ်ဒါမှမဟုတ်လဲစနေနေ့တိုင်းထုတ်လွှင့်ပေးတဲ့အပတ်စဉ် TV မဂ္ဂဇင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ဒါရိုက်လေလိုင်းဆွေးနွေးခန်းဆိုရင်တော့ကျမတို့ကရေဒီယိုမှာပဲထုတ်လွှင့်တာဖြစ်လို့အတန်အားဖြင့်ပဲပြန်ပြီးတော့နားထောင်လို့ရပါတယ်ရှင်ဒါရိုက်လေလိုင်းဆွေးနွေးခန်းအဟောင်းတွေကို VOE မြန်မာအင်တာနက်စာမျက်နှာဖြစ်တဲ့bamis.voanews.com မှာတွားပြီးတော့နားထောင်နိုင်ပါတယ်။ဒါပြင် VOA မြန်မာ Facebook စာမျက်နှာပေါ်မှာလည်းတွားပြီးတော့နားထောင်နိုင်ပါတယ်ရှင်။ VOA bamis.news Facebook ပေါ်မှာဆိုရင်တော့ VOA bamis news ဆိုတဲ့စာမျက်နှာပေါ်မှာတွားပြီးတော့နားထောင်ကြည့်ပါနော်။အခုဆက်ပြီးတော့တော်ရရှင်ရဲ့ရင်ဖွင့်စာတွေကိုဖော်ပြပေးခြင်းပါတယ်။မြန်မာနိုင်ငံမှာဖြည့်ရှင်းလို့မရလောက်အောင်ဖြစ်နေတဲ့မှောင်ခိုစီးပွားရေးနဲ့ပတ်သက်လို့ကိုနေထက်အောင်ကမြန်မာနိုင်ငံကိုလိုင်းစင်မဲ့ဝက်တော့ကားတွေပေါ်ပေါ်များဘလို့မောင်ခိုလန်းနဲ့တင်သွင်းနေလဲဆိုတာကိုသူ့ရဲ့အတွေ့အကြုံနဲ့ရေးလာပါတယ်
။ကရင်ပြည်နယ်ကအစိုးဆုံးကမောင်ခိုဈေးကွက်မြောက်ရီပါပဲ။မြန်မာတိုင်းနိုင်ငံလုံးကကားဝယ်ရောင်းတွေအားလုံးဒီကိုလာကြတယ်။ဖအံမြို့တန်လွင်တရားမှာတာဝန်ကျတဲ့ရဲတယောက်ပြောပြချက်အရဆိုရင်ဒီနေ့ကိုလိုင်းစင်မဲ့ကားဖြတ်တာအစည်းရေ50လောက်ရှိမယ်ထင်တယ်။တစည်းကိုရဲကြီး4000ပေးရတယ်လို့ပြောတယ်။မြဝတီကလိုင်စင်မဲ့ကားစီးယူလာမယ်ဆိုရင်ပေးရမယ့်ရဲကြီးနဲ့ဂိတ်စင်းကတော့မြဝတီစုံမှာ2000၊သင်္ကန်းညီနောင်စစ်စေးဂိတ်မှာ2000၊ကော့ကရိတ်မြို့ဂိတ်မှာ2000၊ဂျိုင်းနဒါအတက်မှာရဲ2000စစ်တက် 5000၊ဂျိုင်းနဒါအစစ်မှာရဲကို1000၊တန်လွန်တားမှာ4000၊ဝဘိုးတော်ရဲကို2000၊ဒုံသမီးဂိတ်အဝင်မှာ2000၊အထွက်မှာ2000၊ကြာပန်းဂိတ်မှာ3000၊ဘီလင်းရဲကို2000၊မယန်းကြောင်မိုဘိုင်းအဖွဲ့ကို3000၊စစ်တောင်းတားမုတ်ပလင်ဂိတ်အထိအပီးဝမ်မြို့ရဲဂိတ်က2000ဖျားကြီးရဲဂိတ်2000ပေါ်နကြီးရဲကို2000နာကအမြန်လမ်းပေါ်အရောက်ပေးလိုက်ရတဲ့ပတ်စံမှာဒါတော်မှကားမျိုးစားပေါ်မူတည်ပြီးတော့ဈေးစကားပြောရသေးတယ်ဒီနေ့ကိုကားစီး50လောက်ဖြတ်နေမှာတော့အဲ့ဒီရဲတွေမချမ်းသာရင်ဘသူချမ်းသာမလဲကားမောင်ခိုကိစ္စကိုအမြန်ဆုံးကင်တွယ်ဖြေရှင်းပေးစေချင်ပါတယ်ဗျ
ဟုတ်ကဲ့ကိုနေထက်အောင်ဒီစာထဲမှာပြောထားတာကတော့တတော်ကိုစဉ်းစားရတဲ့တိတိကျကျပါပဲသူပြောတဲ့ငွေကြေးအတိုင်းအတာကိုတော့ကျမတို့အနေနဲ့တည်တံ့စုံစမ်းထားတာမဟုတ်တော့ဒါတွေအားလုံးအမှန်တွေဆိုတာတော့အတည်ပြုလို့မရပါဘူးเนาะဒါမဲ့လေအဲ့ဒီ line ကြောင်းနဲ့အကျွမ်းဝင်သူတွေကတော့ဟုတ်မဟုတ်သိပါလိမ့်မယ်ဒါမဲ့လေဒီကိစ္စကိုသက်ဆိုင်ရာအနေနဲ့သတိပြုသိရှိပြီးတော့လိုအပ်သလိုစုံစမ်းမှုတွေလုပ်နိုင်မှုကျမတို့ VOA သရရှင်ရဲ့စာမှာအခုဝင်မျှပေးလိုက်တာပါ
ဒါပေမဲ့လည်းနောက်ထပ်တော်ဤဆိုတဲ့တော်ရှင်ကတော့ဒီမှန်ခိုးဈေးခွက်ကိုသူအေးမဆိုင်ပါဘူးအဲ့ဒီဒေသအနေမြေတည်ငြိမ်ရေးအတွက်ပို့ပြီးစိတ်ပူပါတယ်လို့အခုလိုပြောလာပါတယ
်တရားဥပဒေအကြောင်းခဏမေးတာပြီးမှန်ခိုးဈေးခွက်ရှင်းရှင်းသလိုရှင်းတည်ခြင်းတည်သွားပါစေဒါတွေထက်အရေးကြီးတာကလက်နက်ကင်တိုင်းသားတွေနဲ့အစိုးရတပ်ဘာအတွက်ကြောင့်နဲ့ဘာအကြောင်းအရာပြုပြီးဘာကိုပြိုင်နေရတယ်လဲဆိုတာရှင်းပြပေးတင်ပါတယ်မပြိုင်တော့ပဲပေါင်းစည်းပြီးတော့သွားနိုင်ရင်ပိုကောင်းမှာပါညဉ့်ညံ့ရေးကင်ဆွဲပြီးတစ်ဖက်နဲ့တစ်ဖက်လက်နက်မပါစဒန်းတွေးဆုံနှုတ်ဆက်ကြဖို့လိုပါတယ်အပြန်အလှန်နားလည်မှုတွေယုံကြည်မှုတွေတည်ဆောက်ပြီးသဘောတူညီခဲ့ကြတာတွေဟာတပေါင်းနဲ့သွားဖို့အစာပြိုးနေခြင်းအရာပဲလို့မြင်ပါတယ်အကွဲကွဲအပြားပြားသွားနေကြတာကကြားပါပြီတပေါင်းတစည်းတည်းသွားခြင်းရဲ့အကျိုးကိုလည်းခန်းစားသိမြင်ကျင်စမ်းပါရဲ့ဗျာ
မောင်ခိုးဈေးခွက်ကသူ့အတွက်အရေးမပါဘူးငိမ့်ညံရေးကအဓိကပါဆိုပြီးတော့ကိုတော်ဤရေးလာတာဖြစ်ပါတယ်ကဲအခုတော့သောရရှင်ရဲ့ပေးစာတွေကိုဒီမှာရက်ချင်ပါတယ်တိတောင်းလာတဲ့သောရရှင်တွေကိုလည်းနောက်ပိုင်းမှာအလှည့်ပေးပြီးတော့မြမသချင်းလေးတစ်ပုဒ်နဲ့ဆက်ပြီးတော့ဖြောပြပေးဖို့ရှိပါတယ်ရှင်ကျွန်တော်တို့ view မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရဲဆိုရင်တော့ကျွန်မတို့ VOE ကိုစာရေးတာဖို့ဖိတ်ခေါ်ပါရနော်စာရိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရိုက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့စာရေးတာနိုင်ကြပါတယ်အီးမေးလ်ပေးပို့မယ်ဆိုရင်bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်အစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။
ပန်းနေကမှာရောက်နေတဲ့ကိုရန်နိုင်စိုးကဖြူးမြို့နယ်ဝဲကြီးကျေးရွာမှာနေတဲ့ချစ်စနီးမတ်တန်းန်းစိုးနဲ့ချစ်သမီးလေးကာယံဝန်းတို့အတွက်ပါထူးအိမ်တင်ရဲ့ကျယ်ရီစုံတဲ့ညတချင်းလေးကိုထုတ်လွှင့်ပေးစေခြင်းပါတယ်ဗျာ။သမီးလေးလည်းမွေးနေ့မှာပျော်ရွှင်နိုင်ပါစေလို့အဝေးကနေအဖေကြီးကဆူတောင်းပေးလိုက်ပါတယ်။မိသားစုနဲ့ခွဲပြီးအိမ်နဲ့ဝေးကွာနေကြတဲ့သူတွေအားလုံးအတွက်ပါဗျာ။ VOA ကိုလည်းထာဝရအားပေးလှည့်ပါ
โอเคပြောဒီတော်ရရှင်တောင်းဆိုထားတဲ့ထွင်တင်တီဆိုတဲ့ကျယ်ရီစုံတဲ့ညဆိုတဲ့တခြင်းလေးကိုတော်ရရှင်နေအားလုံးအတွက်ထုတ်လွှင့်ပေးခြင်းပါတယ်ရှင်တေးတောင်းတဲ့ကိုရန်နိုင်ဆိုနောက်ပြီးတော့သူတောင်းပေးတဲ့သူ့ရဲ့ဇနီးမတန်တန်းဆိုနဲ့သမီးလေးကာယံဝင်းနောက်ပြီးတော့ VOA တိတ်ချစ်တော်ရရှင်နေအားလုံးဒီတခြင်းလေးကိုနှစ်ချိုက်ခံစားနိုင်ပါလေလို့မျှော်လင့်ပါတယ်နားဆင်ကြည့်ပါဦးเนา
ะကျယ်ရီစုံတဲ့ညကိုအိမ်မလေးcherry song de nya hwa myo lin chin ye jin ko na ne to sit tar at the chin lue le jin lue kwe twa aw so ni om ne cherry song de nya we ain go lan de cherry song de nya ki mai lue cha se ben ya re ne So oh me Not tens or the young tea Do you know the nyar among me say Ain't you dream me me A piece on a aim a shiri ne Nyo nyo la
ီစုံနေညဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာပါ။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ချက်ပေးစာတွေ၊ရင်ဖွင့်စာတွေနဲ့တည်တခြင်းတောင်းဝါတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြော်လဲဓာတ်ရိုက်သွားနားဆင်နိုင်ပါတယ်နော်။ပြီးတော့လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုအပြင် Facebook တို့ကနေတိုက်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့ VOA ရဲ့ Internet စာမျက်နှာနဲ့ Facebook စာမျက်နှာတို့မှာပြန်ပြီးတော့နားဆင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာက bambis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်ရှင်။သွားရှင်နဲ့အားလုံးရှင်လန်းချမ်းမြေကြပါစေရှင်။ Not till the day of death
မဧတနာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်ကပေးစာကဏ္ဍကိုတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုတော့သတင်းစာဆရာဦးစီးသူအောင်မြင့်ရဲ့ပြည်ပြင်းသုံးသက်ချက်ကဏ္ဍကိုထုတ်လွှင့်ပေးပါရမယ်။အဂရိလိုက်စားမှုတိုက်ဖျက်ရေးအောင်မြင်မှုရပါမလားဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြပေးမှာပါ။မတ်အင်ဂျင်နီယာကအကူအညီတင်ဆက်ထားပါရခင်ဗျာ။
ပိုင်ပြည်သူတွေကြားစိတ်ဝင်စားမှုအများဆုံးသတင်းတစ်ပုဒ်ကတော့လူပုံလဲမှာဝိုင်းဝန်းရိုက်နှက်ကန်ကြောက်ခံရရင်ပေဆုံးသွားရတဲ့ဟာသသရုပ်ဆောင်အောင်ရဲထွေးရဲ့အမှုမှာအဂရိလိုက်စားတဲ့ဆိုပြီးရန်ကုန်တိုင်းဥပဒေချုပ်အပါအဝင်ဥပဒေအရာရှိတွေတရားသူကြီးနဲ့ရဲစခန်းမှုတွေကိုဖမ်းဆီးအရေးယူလိုက်တဲ့သတင်းမှာဦးအောင်ကြီးဦးဆောင်တဲ့အဂရိလိုက်စားမှုတပ်ဖြည့်ကော်မရှင်ဖွဲ့စည်းအပြီးအဂရိလိုက်စားမှုတပ်ဖြည့်ရေးဥပဒေကိုပြင်ဆင်အပြီးအခုဖမ်းဆီးအရေးယူမှုဟာတော်ဝန်ထမ်းဆောင်နေစေအစ်မြင့်ပုံကိုယ်တွေကိုဖမ်းဆီးအရေးယူနိုင်ခဲ့တဲ့အရေးကြီးဖြစ်စဉ်တစ်ခုလည်းဖြစ်ပါတယ်။ဒီဖမ်းဆီးအရေးယူမှုကိုကြည့်လိုက်ရင်ပဲတရားစီရင်ရေးစနစ်ပျက်စီးမှုမှာဘယ်သူတွေတာဝန်ရှိတယ်။အဂတိလိုက်စားမှုဥပဒေပြင်ဆင်ခြင်းဘလောက်အရေးပါတယ်ဆိုတာမြင်ရမှာဖြစ်ပါတယ်။မြန်မာနိုင်ငံမှာအဂတိလိုက်စားမှုရော့ကျသွားဖို့အလားအလာရှိသလားဆိုတာကုရပတ်ဆွေးနွေးတင်ပြသွားပါမယ်။
အရင်တုန်းကတော့အာဂရိလိုက်စားမှုလို့ဆိုလိုက်ရင်အစိုးရတာဝန်ရှိသူတွေနဲ့တရားသူကြီးတွေကအဓိကကျူးလွန်တာလို့ပြည်သူအများမှတ်ယူထားကြပါတယ်။တရားစီရင်အပိုင်းကိုကြည့်လိုက်ရင်လည်းအာဂရိလိုက်စားမှုများပြားလွန်းတာဘယ်သူမှမငြင်းကြပါဘူး။ဒါပေမဲ့ပြည်သူအများစုကြီးဟာတရားသူကြီးတွေကိုပဲမျက်စိနဲ့ပြေးမြင်လေးရှိပါတယ်။တကယ်တကယ်တော့တရားစီရင်စနစ်ထဲအာဂရိလိုက်စားရမှာတရားသူကြီးတွေတိမကအမှုကိုတိဆောက်ဆွဲတင်ပေးရတဲ့ရဲတပ်ဖွဲ့နဲ့စသုံးလုံးလိုအဖွဲ့အစည်းတွေအမှုတွေကိုတရားဆွဲတင်ရမှာဥပဒေဆိုင်ရာတွေပြင်ဆင်ထောက်ကူပါဝင်ပေးရတဲ့ဥပဒေအရာရှိတွေအားလုံးပါဝင်ပတ်သက်နေတာဖြစ်ပါတယ်။နမူနာအဖြစ်လက်ရှိနာမည်ကြီးနေတဲ့ဟာတာတယုတ်ဆောင်အောင်ရဲထွေးရဲ့အမှုကိုကြည့်နိုင်ပါတယ်။ဒီအမှုမှာတရားဆွဲတင်သူဟာရဲအရာရှိဖြစ်ပါတယ်။သူဟာအမှုကိုခိုင်မာအောင်မတိဆောက်ပဲလက်စားပြီးတရားခံတွေရော့ပေါ့တတ်တာအောင်လုပ်ပါတယ်။ဥပဒေအရာရှိနှစ်ယောက်ကတော့လူသေးသေးတဲ့အထိဖြစ်စေခဲ့တဲ့အမှုကိုကြေအေးရုပ်သိမ်းဖို့အတွက်လက်ငွေယူဆောင်ရွက်ခဲ့ပြီးတိုင်းဥပဒေချုပ်ကတော့အာဂရိလိုက်စားပြီးအဲ့ဒါကိုအတည်ပြုပေးပါတယ်။အလားတူအမှုကိုစစ်ဆေးတဲ့ခရိုင်တရားသူကြီးကလည်းလက်ငွေယူပြီးအမှုကိုကြေအေးပိတ်သိမ်းတာလုပ်ခဲ့ပါတယ်။တကယ်တော့ဒီအမှုမှာဥပဒေအရာရှိတွေနဲ့ဥပဒေချုပ်ဟာအာဂရိလိုက်စားပြီးအမှုပိတ်သိမ်းရေးကိစ္စဆောင်ရွက်ရမှာပါဝင်ခဲ့ကြတာပါ။အခြားသောအမှုတွေမှာတော့ဥပဒေအရာရှိတွေဟာအခြားသောနီးနာတွေနဲ့အာဂရိလိုက်စားကြပါတယ်။ဥပမာအားဖြင့်အမှုတစ်ခုကိုတရားရုံးကိုဘလို့ပုံမှန်နဲ့တင်မဲဆိုတာမျိုးဥပဒေအရာရှိတွေကအဓိကအားဖြင့်ဆုံးဖြတ်ပေးလို့ရှိပါတယ်။တချို့အမှုတွေမှာဆိုရင်တော့တရားရုံးဆွဲတင်တင်မတင်မှတ်ချက်ပေးတာမျိုးလည်းလုပ်ကြပါတယ်။ပြောရရင်တရားရုံးတရုံးမှာတရားသူကြီးကတရားစီရင်နေဆိုတာဟာအမှုကိုဆွဲတင်တဲ့ရဲတပ်ဖွဲ့နဲ့အမှုကိုဘယ်ပုံမှန်တွေနဲ့ဘလို့ဆွဲဆိုတလဲဆိုတဲ့ဥပဒေအရာရှိတွေရဲ့လောက်ရက်တွေအပေါ်ကမှတရားစီရင်ရတာမျိုးပါ
ရဲတပ်ဖွဲ့နဲ့ဥပဒေအရာရှိတွေတရားမျက်မျက်တက်တက်မမှန်ကန်ကန်လုပ်မထားရင်တရားကြီးဟာကောင်းကောင်းတရားမစီရင်နိုင်ပါဘူးတကယ်လို့များတရားသူကြီးကိုယ်တိုင်ကပါဘဲလိုက်ပြီဆိုရင်တော့တရားစီရင်ရေးတစ်ခုလုံးအမှောင်ဖုံးအမားကအမှန်ဖြစ်သွားဖို့များပါတယ်အဲ့ဒီလိုဖြစ်ပျက်ခဲ့ဘူးလို့လဲတရားစီရင်စနစ်ပျော်လဲပျက်စီးခဲ့ပြီလို့တောင်တင်စားပြောခဲ့ကြတဲ့အခြေအနေဆက်ရောက်လာတာဖြစ်ပါတယ်ဘလို့ပဲဖြစ်ဖြစ်အခုသရုပ်ဆောင်အောင်ရဲထွေးအမှုကြောင့် တရားစီရင်စနစ်ပြည့်စည်မှုမှာရဲတပ်ဖွဲ့နဲ့တရားသူကြီးတွေကြီးပဲတာဝန်ရှိတာမဟုတ်ပဲနောက်ွယ်ကဥပဒေအရာရှိတွေဥပဒေချုပ်တွေလည်းတာဝန်ရှိတယ်ဆိုတာအများပြည်သူကိုသိမြင်စေခဲ့ပါတယ်တကယ်လို့များအရင်အာဂရီလိုက်စားမှုတက်ဖြည့်ရေးဥပဒေကိုပြင်ဆင်မထားဘူးဆိုရင်အခုမှကအာဂရီလိုက်စားမှုကိုဖော်ထုတ်ဖို့ဖြစ်ကုန်မဖြစ်နိုင်တော့ပါပဲအကြောင်းကတော့တန်ကြားသူရှိမှမဟုတ်လို့ပါသိမကြသေးရင်တော့ကတော့အာဂရီလိုက်စားမှုတက်ဖြည့်ရေးဥပဒေမှာတန်ကြားသူမရှိခဲ့ရင်လဲကျော်စောသတင်းဖြစ်လာရင်ကော်မရှင်ဟာစုံစမ်းစစ်ဆေးနိုင်တယ်ဆိုတဲ့အချက်ပြင်ဆင်ခဲ့လို့အခုလိုစုံစမ်းဖော်ထုတ်အရေးယူနိုင်တာဖြစ်ပါတယ
်ဒီအမှုနဲ့ပတ်သက်ပြီးဖက်စီအရေးယူခံရတဲ့ဥပဒေချုပ်ဥပဒေအရာရှိတွေတရားသူကြီးနဲ့ရဲမှုတို့ဟာတကြိမ်တစ်ခါအာဂရီလိုက်စားရင်ကံမကောင်းအကြောင်းမလှစွာနဲ့အရေးယူခံရတယ်လို့ယုံကြည်သူတယောက်တလေးမှရှိမနေပါဘူးရှင်းနေအတိုင်းဝိုင်းကတော့ဒီပုံကိုယ်တွေအတွက်အာဂရီလိုက်စားရဲဆိုတာလုံယုံလုံစင်အခုအမှုကတော့တိုင်းပြည်ကစိတ်ဝင်စားတဲ့ထူးခြားဖြစ်စဉ်ဖြစ်နေတယ်။ဒါရီမကမြန်မာနိုင်ငံမှာနေချက်ဗြိတိရှခေတ1922ခုတရားရုံးချုပ်စတင်ခဲ့တဲ့နှစ်ပေါင်းတရာနီးပါးအတွင်းအခုလိုလက်ယူပြီးအမှုကိုရဲရဲတင်းတင်းပိတ်လိုက်တဲ့အမှုမျိုးမရှိခဲ့ဘူးလား။အရင်ကရှေ့နေလောက်ခဲ့ပြီးအခုလက်ရှိသမရဖြစ်နေသူကိုယ်တိုင်ကသူ့တသက်တခါမှမတွေ့ဘူးတဲ့ဆုံးဖြတ်ချက်ဆိုပြီးမှတ်ချက်ပေးတာဒါရီမကတရားသူကြီးချုပ်ရှေ့နေချုပ်နဲ့အာဂရီလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ဥက္ကဋ္ဌတွေကိုဆင့်ခေါ်ပြီးအမှုကိုဥပဒေအတိုင်းအမှန်အတိုင်းဖြစ်အောင်ဆောင်ရွက်ပေးဖို့ညွှန်ကြားခဲ့တာစတဲ့ထူးခြားဖြစ်စဉ်တွေကြောင့်အရေးယူနိုင်တာလို့ဆိုကြပါတယ်။ပုံမှန်အားဖြင့်နှစ်ဖက်သဘောတူညီပြီးလုပ်ကြတဲ့အမှုတွေကအာဂရီလိုက်စားမှုတွေကိုဖော်ထုတ်ကင်တွယ်ဖို့မလွယ်ဘူးလို့ဆိုကြပါတယ်။ပုံမှန်အားဖြင့်အခုအမှုမျိုးကိုတရားရုံးဆွဲတင်လိုက်ပြီးတိုင်ခိုင်လုံအောင်တိစောက်ဖို့ခက်ခဲနိုင်ပါတယ်။ဒါကြောင့်လေအာဂရီလိုက်စားမှုကော်မရှင်ဟာလက်ငွေပေးခဲ့သူတွေကိုတရားလိုပြတက်တွေတွေအနေနဲ့အသုံးပြုဖို့ဆုံးဖြတ်ခဲ့ပါတယ်။တကယ်လို့များလက်ယူသူရောလက်ပေးသူကိုပါတပြိုင်နက်တည်းတရားစွဲမယ်ဆိုရင်တရားရုံးရှေ့ထွက်ဆိုမှုတွေအတွက်အမှုတိဆောက်ရမှာအများကြီးခက်ခဲနိုင်လို့ဖြစ်ပါတယ်။ဒါကြောင့်လက်ရှိအမှုဆွဲတင်ပုံဟာနောက်ပိုင်းအာဂရီလိုက်စားမှုနဲ့ပတ်သက်ပြီးအမှုတွေတိဆောက်ရမှာဆွဲတင်ရမှာစံနမူနာဖြစ်စေနိုင်ပါတယ်
။ဘယ်လိုပဲဖြစ်ဖြစ်လက်ရှိမြန်မာနိုင်ငံမှာအလုပ်ဖြစ်မဲ့အာဂရီလိုက်စားမှုတိုက်ဖျက်ရေးဥပဒေနဲ့ကော်မရှင်ရှိနေပါပြီ။အာဂရီလိုက်စားမှုကိုစနစ်တကျနဲ့အစွမ်းကုန်လုပ်မယ်။နိုင်ငံတကာအလဲမှာဂုဏ်သိက္ခာကျဆင်းနေတာကိုအဖတ်ဆင်နိုင်အောင်လုပ်မယ်လို့ကတိပေးထားတဲ့ကော်မရှင်ဥက္ကဋ္ဌလည်းရှိနေပါပြီ။ဒါပေမဲ့အာဂရီလိုက်စားမှုရောနေဖို့အတွက်ဆိုတာကတော့ဥပဒေတစ်ခုကော်မရှင်တစ်ခုဥက္ကဋ္ဌတယောက်တည်းနဲ့လုံးလို့ရတာမျိုးတော့မဟုတ်ပါဘူး။အစိုးရဌာနဆိုင်ရာဝန်ထမ်းတွေအာဂရီလိုက်စားမှုမရှိဘဲအလုံးလုံးနိုင်မဲ့အခြေအနေမျိုးဖန်တီးပေးတာဝန်ထမ်းရဲတပ်ဖွဲ့တရားသူကြီးဥပဒေအရာရှိစတဲ့နယ်ပယ်သီးသီးကပုံကိုယ်တွေကိုအာဂရီလိုက်စားမှုမလုံးနိုင်အောင်အစဉ်စဉ်ကြီးကြပ်တာဝန်ခံစေတဲ့စနစ်ကျင့်သုံးတာကိုလိုရာရဖို့အတွက်လက်ပေးတာကိုပုံမှန်အလုပ်လို့သဘောထားတဲ့ပြည်တွင်းပြည်ပလုပ်ငန်းရှင်တွေကိုအရေးယူပြတာပညာပေးတာစတာတွေကြဲကြဲပြန့်ပြန့်လုပ်နိုင်ပါမှအောင်မြင်နိုင်မယ်ဖြစ်ပါကြောင်းတင်ပြလိုက်ရပါတယ
်ဒါတော့သတင်းစာဆရာဦးစီသူအောင်မြင်ရဲ့ပြည်တွင်းသုံးသက်ချက်ကိုနားဆင်ကြရတာဖြစ်ပါတယ်ခုတော့ထူးခြားစံပြသတင်းများအစီအစဉ်ကိုတင်ဆက်ပြပါမယ်ထူးထူးဆန်းဆန်းသတင်းတွေကိုမတ်ဤတန်စင်နဲ့ကိုငင်းချမ်းတို့ကတင်ပြထားပါတယ်ခင်ဗျာ
ခနာကိုအပြင်ဘက်ကိုရောက်နေတဲ့နှလုံးနဲ့မွေးဖွားခဲ့တဲ့ဒီဒိတ်ကလင်းရဲ့တယောက်ပါဆိုရင်လာပေါင်းများစွာခွေးစိတ်ကုသမှုခံယူပြီးတော့ခုချိန်မှာတော့နေအိမ်ကိုပြန်ရောက်နေပါပြီ2019ခုနှစ်နိုဝင်ဘာလမှာမွေးဖွားခဲ့တဲ့ Vanellope Wilkins ဟာမွေးကင်းစတုန်းကအသက်ရှင်မှုဆရာကိုင်းတုံးပဲရှိတယ်လို့ဆရာဝန်တွေကခန့်မှန်းခဲ့ကြတာပါအင်္ဂလန်အလယ်ပိုင်းဘောလ်ဝမ်မြို့ကလေးကနယိုမီဖင်လီနဲ့ဒင်းဝယ်ကင်စ်မိဘနှစ်ပါးကမွေးဖွားခဲ့တာဖြစ်ပြီးတော့ကုလနဲ့ခွဲစိတ်မှုသုံးချိန်ပြီးမှပဲအခုလိုမိဘအိမ်ကိုပြန်လာနိုင်တာဖြစ်ပါတယ်။အခုချိန်သူတို့ရဲ့နေအိမ်မှာစေယုံအထူးစောင့်ရှောက်ခံပုံစံမျိုးကိုဖန်တီးထားရပေမဲ့လည်းမိဘတွေကတော့နေအိမ်မှာပဲအေးချမ်းချမ်းအမြဲနေနိုင်သွားမယ်လို့မျှော်လင့်ထားတာပါ။မွေးတုန်းကလည်းနေမစီလမစီပဲနဲ့နိုဝင်ဘာလ22ရက်နေ့မှာခွဲမွေးခဲ့ရတာဖြစ်ပြီးတော့ဒီကလေးဟာအခုလိုခန္ဓာကိုယ်အပြင်ဘက်မှာနှလုံးရောက်နေတဲ့အချိန်နေနဲ့ရင်ဘက်ရင်ညွန့်ရောမပါပဲနဲ့မွေးဖွားအသက်ရှင်ခဲ့တဲ့ဗြိတိန်နိုင်ငံမှာပထမဦးဆုံးကလေးလေးဖြစ်ပါတယ
်ဗြိတိန်ကနီးပညာဆုံးဦးတင်ထွင်သူတို့ကဒါမဲ့၄နှစ်အတွင်းဘိုးမြန်တိုက်စီရင်ဝန်ဆောင်မှုပေးနိုင်စေဖို့စတင်လှုပ်ဆောင်နေပါပြီ Vertical Aviation Company ကထုတ်လုပ်တဲ့ခီးတဲ့တူတင်ဆောင်နိုင်တဲ့ drone အဝေးထင်းယင်လို့ပန်ကာ18လုံးပါတဲ့မိုးပြန်တိုက်စီယင်ကိုပြီးခဲ့တဲ့အပတ်ကအစမ်းပြန်တန်းပြခဲ့တာပါ Steven Fix Battery ရဲ့ကုမ္ပဏီကတီထွင်တဲ့မိုးပြန်တိုက်စီယင်ဟာ လက်စစ်စွမ်းအားသုံးတာဖြစ်ပြီးဒေါင်လိုက်အတက်အဆင့်ပြုလုပ်နိုင်တာပါ e-voter လို့နာမည်ပေးထားပြီးတခြားပြန်တန်းရေးနဲ့အလိုလျောက်မောင်းနှင်နိုင်တဲ့မော်တော်ကားယာဉ်ထုတ်လုပ်သူတွေဖြစ်တဲ့ Airbus တို့ Uber တို့လိုကုမ္ပဏီတွေနဲ့လည်းပြိုင်ဆိုင်နေတာဖြစ်ပြီးတော့နောက်တစ်ဆင့်အနေနဲ့ကတော့ဒီမိုးပြန်တိုက်စီရင်ကိုအလိုလျောက်မောင်းနိုင်ဖို့တီထွင်မှာပါ
တည်သူသမရနိုင်ငံမြို့တော် Prague မှာပြီးခဲ့တဲ့သတင်းပတ်တုန်းကအနာဂတ်နည်းပညာပြပွဲကိုကျင်းပခဲ့ပါတယ် Future Port Prague ပွဲမှာအနာဂတ်မှာခေတ်စားလာနိုင်တဲ့နည်းပညာတွေဖြစ်တဲ့ Drone ဝေးထိန်ရင်တွေစက်ရုပ်တွေနဲ့ပုံရိပ်စစ် VR နည်းပညာသုံးလှုပ်ရှားမှုဂိမ်းကစားနည်းတွေကိုပြသခဲ့ကြပါတယ်ဒီပွဲမှာနည်းပညာတွေကိုပြသဖို့တွေမကဘဲနဲ့အကြံဉာဏ်အသစ်တွေသတင်းချက်လက်တွေဖန်တီးမှုအသစ်တွေကိုမျှဝေဖို့ဖြစ်တယ်ဆိုပြီးတော့ဒီပွဲကိုစီစဉ်သူ Martin Holleko ကပြောပါတယ်တဆက်ထဲမှာပဲဂျာမနီနိုင်ငံဘာလင်မြို့မှာပြသခဲ့တဲ့ Hoverboard လိုမျိုး e-skate ပစ္စည်းတစ်တမျိုးကိုမိတ်ဆက်လိုက်ပါတယ်။ skate ပြားလိုမျိုးစီရတာဖြစ်ပေမဲ့လည်း skate လိုမျိုးခြေထောက်မှာဆွတ်ထားကြတော့မလိုပါဘူး။ဘိန်းတစ်လုံးတက်ထားတဲ့အပြားလေးနှစ်ခုပေါ်မှာမတ်တပ်ရပြီးတော့စီနိုင်တာဖြစ်ပါတယ်။လက်စစ်ဆွမ်းအင်သုံးတာဖြစ်ပြီးတော့တနာရီကို9မိုင်ခွဲအမြန်နှုန်းနဲ့သွားနိုင်ပါတယ်။ဒီ e-skate လေးတွေကသူ့ဘာသာသူတက်တက်ရက်နေနိုင်တာဖြစ်ပြီးတော့ Hoverboard တွေလိုမီးလောင်တဲ့ပြဿနာမျိုးလည်းမဖြစ်နိုင်ဘူးလို့တီထွင်တဲ့ဥရောပကုမ္ပဏီကပြောဆိုလိုက်ပါတယ်။စတေမာလာတယ်မှာစပြီးတော့ရောင်းချမှာဖြစ်ပြီးတော့တစ်ခုကိုဒေါ်လာ390လောက်ကျတဲ့မှာဖြစ်ပါရဲ့ရှင
်ဒူဒူချာချာသတင်းများအစီအစဉ်ကိုနားဆင်ကြရတာပါအခုတော့အင်္ဂါညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဘာတွေဆွေးနွေးမလဲဆိုတာကိုကြိုတင်အသိပေးပါရစေ
ပြောရှိမြန်ခင်ရန်ကုန်တိုင်းဥပဒေချုပ်အပါအဝင်တရားရေးပိုင်းဆိုင်ရာတာဝန်ရှိသူချုပ်ဖမ်းဆီးအရေးယူလိုက်တဲ့ကိစ္စဟာ NLD အစိုးရရဲ့အာဂတိလဲစားမှုတိုက်ဖြစ်ရေးဆောင်ချက်မှာထူးခြားစိတ်ဝင်စားစရာဖြစ်ခဲ့ရပါတယ်။ဒါကြောင့်မလို့အစိုးရရဲ့အာဂတိလဲစားမှုတိုက်ဖြစ်ရေးဟာဘလောက်ထိထိရောက်အောင်မြင်လာပြီလဲ။ဘာရီလိုအပ်ချက်ရှိသလဲစသဖြင့်လာမယ့်အင်္ဂါနေ့ညဒဲလီလိုက်အစီအစဉ်မှာသုံးသပ်ဆွေးနွေးသွားဖို့ရှိပါတယ်။ပါဝင်ဆွေးနွေးမင်းများလူရဲ့သရရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကုံတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပြဖို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က12323822554ဖြစ်ပါတယ်။ email လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ်တော်ရရှိမှုကိုကျေးဇူးပါတယ်ခင်ဗျာ
။အင်္ဂါညတည်းလေးလိုင်းမှာပါဝင်ဝင်ရောက်ဆွေးနွေးလို့သူတွေ VOA ကိုအချိန်မီဆက်သွယ်ကြပါလို့ထပ်မံပြီးတော့တိုက်တွန်းအပ်ပါတယ်ခင်ဗျာ။VOA မြန်မာပိုင်းစီစဉ်ကဒီနေ့လာနေမနေ့ကထုတ်လွှင့်ချက်တွေကိုဆက်လက်ပြီးတော့နားဆင်နေရတာပါအခုတော့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုဒေါခင်မျိုးသက်ကကြီးညာပေးပါလိမ့်မယ်ခင်ဗျာ
စက်တင်ဘာလ16ရက်တနင်္လာနေ့မနေ့ပိုင်းကဖမ်းအကျဉ်းဆောင်ကနေထောင်ပေါက်ထွက်ပြေးခဲ့ကြတဲ့အကျဉ်းသား40ကျော်တွေက14ဦးကိုပြန်ပြီးဖမ်းဆီးရမိတယ်လို့ကရင်ပြည်နယ်ရဲတပ်ဖွဲ့ Facebook စာမျက်နှာမှာဖော်ပြထားပါတယ်ထောင်ပေါက်ပြေးတဲ့အကျဉ်းသားတွေထဲမှာငြိမ်းချမ်းရေးအဖွဲ့ဝင်တွေပါတယ်လို့ရာဇဝတ်မှုလက်နက်မှုမူရစေဝါမှုတွေနဲ့ထောင်ချခံရသူတွေပါပါတယ်ထောင်ရင်းအကျဉ်းတော်ဝန်ထမ်းမောင်းနေနေတဲ့အမိုက်သိန်းရင်ကိုယူဆောင်မောင်းနေထွက်ပြေးကြတာပါအဲ့ဒီကဟာဖန်လှိုင်းဘွဲ့ကားလမကြီးကနေလှိုင်းဘွဲ့မြို့ဘက်ကိုမောင်းထွက်တာဖြစ်ပြီးတော့ပန်ပြန်လဲဖန်းစီရမိတဲ့ဆယ်လေးဦးကိုဖန်အနီးနားတဝက်ကခြေရွာတွေကနေဖန်းစီရမိတာပါဘင်္ဂလားဒေ့ရှ်နိုင်ငံမှာခိုလုံနေတဲ့ရွန်ဂျာဒုက္ခသည်တွေအတွက်နောက်ထပ်ကူညီကယ်ဆယ်ရေးပစ္စည်းတွေကိုဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာအိန္ဒိယသံမကြီးကတနင်္လာနေ့မှာပေးအပ်မှာဖြစ်ပါတယ်အိန္ဒိယသံမကြီးကဘင်္ဂလားဒေ့ရှ်နိုင်ငံဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုကယ်ဆယ်ရေးဝန်ကြီးကိုကူညီကယ်ဆယ်ရေးပစ္စည်းတွေဖြစ်တဲ့ရေနံစီလီတာပေါင်း 1.1 တန်းချော်နဲ့ရေနံစီမီးဖို့အလုံးပေါင်း 2,000 ကိုလွှဲပေးမှာပါတရုတ်နိုင်ငံတောင်ပိုင်းလူဦးရေထူထပ်တဲ့ဂွမ်နောင်းဒေသကိုတနင်္လာနေ့မှာမန်ကွတ်တိုင်ဖုန်းမုန်တိုင်းအပြင်းထန်ဝင်ရောက်တိုက်ခိုက်ပါတယ်ဟောင်ကောင်ကျွန်းကိုတိုက်ခတ်ခြင်းတွေကပြင်းထန်ပြီးတော့လေတိုက်နှုန်းကတနင်္လာ124မိုင်ရှိပါတယ်အမေရိကန်ရှေ့တောင်ပိုင်းဒေသမှာ Florence Hurricane မုန်တိုင်းတန်ခံရဆဲဖြစ်ပြီးမြောက်ကရိုလိုင်းနာပြည်နယ်ထဲမှာတော့မုန်တိုင်းကြောင့်မိုးရေနဲ့အတူရေကြီးတဲ့ဒဏ်ကိုအခုထိခံစားနေရဆဲပ
ါထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုဒေါခင်မျိုးသက်ကြီးညာပေးခဲ့တာဖြစ်ပါတယ်အခုမနက်တွဲအစီအစဉ်ထုတ်လို့ရေးမှုကကိုဇော်ဝင်းလိုင်ဖြစ်ပြီးတော့အတမ်းပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Greg Span ဖြစ်ပါတယ် VO ရဲ့တနင်္လာနေ့မနက်ခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24 50 52ကနေအတန်လွှင့်ပေးခဲ့တာပါ VOA ကိုနားဆင်နေတဲ့ကျေးဇူးအထူးတင်ရှိပါတယ်ခင်ဗျာနိုင်ငံတကာကတောတာရှိမှန်းတဲ့ကွာမြန်မာပြည်သူပြည်သားများအားလုံး ပျော်ရွှင်ချမ်းမြေ့ကြပါစေကျွန်တော်ဆက်မိုးပြီပါ
This program has come to you from the Voice of America, Washington.